Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။2019ခုနှစ်မလ31ရက်တနင်္ဂနွေနေ့ညပဲ VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line တို့မီတာ25 32 51နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညူပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်တာညူပါဒီစပိန်နိုင်ငံမက်ဒရက်စ်မှာရှိတဲ့သူရဲ့တန်ရုံဝင်စီးခါရတဲ့ပေါ်စုံစမ်းစစ်ဆေးပြီးဘူးမြောက်ကိုရီးယားနိုင်ငံကတောင်းဆိုပါတယ်တူရကီနိုင်ငံမှာဒေသဆိုင်ရာယူကောက်ပွဲတွေပြုလုပ်နေပြီးတော့ဒါဆိုရှင်လက်ရှိတူရကီအစိုးရကဒီလူထောက်ခံမှုအကဲဆတ်မဲ့ယူကောက်ပွဲလည်းဖြစ်ပါတယ်အမေရိကန်အစိုးရအနေနဲ့ကတော့ဂွန်ဒမာလာဟွန်ဒူရက်စ်အယ်ဆယ်ဗာဒိုနိုင်ငံတွေကိုပြီးနေတဲ့ထောက်ပံ့ကူညီတွေရပ်တန့်ဖို့စဉ်းစားနေပါတယ်ဆောက်ရဲ့ထိတဲအောင်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်ရတူတင်ပြပေးသွားဖို့ရှိပါတယ်မခွန်ညူ
ကောင်းပါပြီရှင်ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာလေးတွေမှာတော့ဒီကနေ့ရန်ကုန်မှာကျင်းပခဲ့တဲ့စီပင်သားရရွေးကောက်ပွဲအခြေအနေဘယ်လိုရှိပါသလဲ
စီပင်သားမှာထားဆောင်မှုကိုကြည့်ရတယ်ဦးရွေးချယ်တဲ့ဟာတော့ဘာလို့လဲကျွန်တော်ကခုကလည်းတာဝန်ရှိတယ်ဗျာဒီလိုရွေးချယ်နေတဲ့ကြောင့်လို့ဒီအရတော့ပြီးတော့ကျွန်တော်မဲပေးရခြင်းဖြစ်တယ်ဗျာစီပင်ကောင်းတဲ့ဟာတော့ဘယ်သူတွေအယူတွေမဲတော့ဗျာ
ကိုယ်တိုင်မဲပေးခဲ့သူစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းနဲ့ကိုယ်စားလှယ်လောင်းတဦးရဲ့အတွေ့အကြုံတွေကိုဆက်သွယ်မြင်မြန်ထားတာစောင့်မျှော်နားဆင်နိုင်ပါလိမ့်ရှင်။မြန်မာရေးဆွေးနွေးခန်းမှာတော့အခရီးလိုက်စားမှုတက်ချဲ့ရေးလုပ်ငန်းတွေမြန်မာပြည်မှာဘလောက်ထိတည်တာထင်ရှားနေပြီလဲ။နောက်ထပ်ဘာတွေဆောင်ရွက်ဖို့လိုအပ်တယ်လဲဆိုတာတွေကိုဆွေးနွေးထားတာနားဆင်ကြရပါမယ်။ဒုတိယပိုင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေနားဆင်ကြရမှာပါရှင်။အခုအရင်ဆုံးတော့တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုသားညိုဦးနဲ့ကိုရန်နိုင်တို့ပြောပြပါမယ်ရှင်။
ဖေဗူလာအတွင်းကစပိန်နိုင်ငံမက်ဒရက်စ်မှာရှိတဲ့သူတို့ရဲ့တန်ရုပ်ဝင်စီးနှင်းခံရတဲ့ပုံမှာစုံစမ်းစစ်ဆေးပေးဖို့ဆိုပြီးတော့မြောက်ကိုရီးယားနိုင်ငံကတောင်းဆိုပါတယ်။ဒီစီးနှင်းမှုဟာစူးစူးဝါးအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့လည်းမြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကိုအစိုးရပိုင်း KCNA သတင်းမှာဖော်ပြပါတယ်။ဒါဆိုလို့ရှိရင်မြောက်ကိုရီးယားဘက်ကဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့ပထမဆုံးတရားဝင်တုံ့ပြန်ချက်ဖြစ်ပါတယ်။ဒီဖြစ်ရပ်ဟာတရားမဝင်ဝင်ရောက်ကြီးကြောက်မှုဖြစ်တယ်လို့ပဲနိုင်ငံတကာဥပဒေကိုပြောင်းကြကြကျူးလွန်တာဖြစ်တယ်လို့လည်းမြောက်ကိုရီးယားကြီးညာချက်မှာဖော်ပြပါတယ်။ဒီဖြစ်ရဟာမြောက်ကိုရီးယားကောင်ဆောင်ကီဂျွန်အုံအစိုးရကိုစန့်ကျင်တဲ့အတိုက်ခံအုပ်စုတစ်စုရဲ့လိုရဖြစ်တယ်လို့သိရပါတယ်။ဖေဖော်ဝါရီလ22ရက်နေ့ကဖြစ်ခဲ့တဲ့အဲဒီဖြစ်ရမှာဆိုရင်တော့စီးနှင်းဝင်ရောက်သူတွေဟာတန်ရုံမှာရှိတဲ့ကွန်ပျူတာတွေနဲ့အချက်လက်တွေကိုယူဆောင်သွားပါတယ်။အဲဒီအချက်လက်ပစ္စည်းတွေကို FBI အမေရိကန်ပြောင်းစုထောက်လိုင်းရေးဘူရိုကိုလွှဲပေးခဲ့တယ်လို့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်စတီဗန်ဘီဂန်နဲ့မြောက်ကိုရီးယားရဲ့ပြည်သူ့လွှတ်တော်ရဲ့နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌယီဆူယောင်တို့ဟာအခုတစ်ပတ်အတွင်းတရုတ်နိုင်ငံဘေကျင်းမြို့မှာမျှော်လင့်ပွဲတွေ့ဆုံခဲ့ကြပွဲရှိပါတယ်။ဒါကြောင့်အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံသားနျူကလ িয়ার ဆွေးနွေးမှုတွေပြည့်ခဲ့ပြီးတဲ့နောက်ခွဲမှာနိုင်ငံသားဆွေးနွေးမှုတွေပြည့်လုံနေနိုင်တယ်ဆိုတဲ့ခန့်မှန်းပြောဆိုမှုလည်းထွက်ပေါ်နေပါတယ်။မစ္စဘီဂန်ဟာဘေကျင်းမြို့ကိုတလနေကရောက်ရှိခဲ့ပြီးတဲ့နောက်ကိုရီးယားကျွမ်းဆွဲရေးဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့တရုတ်ဒုတိယနိုင်ငံသားဝန်ကြီးကောင်ဆွန်ယူနဲ့ဘေကျင်းမြို့မှာပြည့်ခဲ့အင်္ဂါနေ့ကတွေ့ဆုံခဲ့တာပါ။မြောက်ကိုရီးယားလွှတ်တော်ရဲ့နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌယီဆူယောင်ကလည်းအင်္ဂါနေ့ကလာအိုနိုင်ငံကိုသွားစဉ်ဗီဂျင်းမြို့ကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။နိုင်ငံသားရေးလေ့လာနေတဲ့အဖွဲ့တစ်ခုဖြစ်တဲ့ Center for Naval Analysis အဖွဲ့ဝင်ကြားရေးမှူး Ken Goss ကတော့အမေရိကန်နဲ့မြောက်ကိုရီးယားကြားအနည်းဆုံးတော့နောက်ခွဲမှာအပြန်အလှန်ဆွေးနွေးပြောဆိုမှုတွေရှိနေနိုင်တယ်လို့ယူဆပြီးဒီလိုနောက်ခွဲဆွေးနွေးပြောဆိုမှုတွေကိုတရုတ်နိုင်ငံမှာလုပ်ဖို့တရုတ်ဘက်ကလည်းအကူအညီပေးနေတာဖြစ်နိုင်တယ်လို့သူကဆက်ပြောပါတယ်။ဒါမဲ့လည်းသမ္မတဥပမာလက်ထက်ကအင်ပီရိုတောင်ဝန်ရှိသူတို့အဖြစ်တောင်ဝန်ထမ်းဆောင်ခဲ့တဲ့ Gary Sammo ကတော့ Mr. Beacon နဲ့ Rio ဟာတရုတ်နိုင်ငံမှာသူတို့ဘာသာသူတို့ပြောဆိုစရာတွေရှိလို့တစ်ချိန်တည်းမှာရောက်ရှိနေကြတာဖြစ်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ
။ Turkey နိုင်ငံမှာတော့ဒေသဆိုင်ရာယူကောက်ပွဲတွေအခုတနင်္ဂနွေနေ့မှာကျင်းပခဲ့ပါတယ်။မြို့တော်ဝင်တွေ Municipal Council ဝင်တွေနဲ့အခြားဒေသဆိုင်ရာအရာရှိတွေကိုရွေးချယ်တဲ့ဒီယူကောက်ပွဲကို Turkey ပြည်သူတွေဒီနေ့မဲပေးခဲ့ကြတာပါ။ဒေသဆိုင်ရာယူကောက်ပွဲဆိုပေမဲ့လည်းဒီယူကောက်ပွဲဟာ Turkey သမ္မတ Recep Tayyip Erdoğan နဲ့ဒီအနာရတရားနှစ်တမှုနဲ့ဖွံ့ဖြိုးရေးပါတီအတွက်လူထောက်ခံမှုကိုစမ်းသပ်တဲ့ပွဲလို့နိုင်ငံရေးလေ့လာသူတွေကသုံးသပ်နေပါတယ်။တူရကီနိုင်ငံမှာစီးပွားရေးကျပြီးတော့ငွေကြေးဖောင်းပွားမှုတွေမြင့်တက်နေတာမို့လို့မဲဆန္ဒရှင်တွေရဲ့ကြားမှာတော့ဒီစီးပွားရေးစိုးရိမ်ချက်ဟာဦးစားပေးကိစ္စဖြစ်ပါတယ်။အစိုးရစီမံခန့်ခွဲမှုညံ့လာကြောင့်စီးပွားရေးကပိုဆိုးတဲ့ဆူလာတယ်လို့အစ္စတန်ဘူမြို့မှာမဲပေးနေတဲ့အင်ဂျင်နီယာတူကပြောပါတယ်။စီးပွားရေးကျတာမို့လို့အလုပ်ကိုင်တွေဆုံးရှုံးကြပြီးတော့သူတငယ်ချင်းတော်များများအလုပ်ရှာနေကြရတယ်လို့လည်းသူကဆိုပါတယ်။ အသက်60အရွယ်မဲပေးသူဒေးဗစ်ဒါကမန်က EFP သတင်းဌာနကိုပြောရမှာတော့တူရကီပြည်သူတွေဟာစီးပွားရေးပြဿနာတွေကိုရင်ဆိုင်နေရပြီးတော့ဝန်တိုင်းချမ်းနိုင်တာတော့မှမရှိတော့ဘဲနဲ့အခက်အခဲတွေကြုံနေရတယ်လို့ဆိုပါတယ်အခုဒီရွေးကောက်ပွဲမှာသမရအနေနဲ့ပြည်ရဲ့ပါတီကိုယ်စားလှယ်တွေအတွက်အစ္စတန်ဘူနဲ့မြို့တော်အန်ကာရာတို့မှအဓိကထားပြီးတော့မဲဆွဲစည်းဝေးနာတွေလုပ်ခဲ့ပါတယ်အခုဒီရွေးကောက်ပွဲကိုတော့တူရကီပြည်သူ58တန်းမဲပေးကြပါတယ်ခင်ဗျာ
ယူကရိန်းသမားရွေးကောက်ပွဲပထမအကြိမ်ဒီနေ့ကျင်းပနေပြီးတော့ယူကရိန်းနိုင်ငံသားတွေလည်းမဲယုံတွေကိုတွားရောက်ပြီးတော့မဲပေးနေကြပါတယ်ဒီရွေးကောက်ပွဲကိုတော့သမရလောင်39ယောက်ဝင်ရောက်ရှင်ပြိုင်ကြတာဖြစ်ပြီးတော့ထိဆုံးကပြင်းနေတဲ့3ယောက်ကတော့လက်ရှိသမရဝန်ကြီးချုပ်ဟောင်းနဲ့ဟာသာရုပ်တံစီးရီးမှာသမရဖြစ်နေတဲ့တရုတ်ဆောင်ခဲ့တဲ့ဒီဟာသာတရုတ်ဆောင်တို့ဖြစ်ကြပါတယ်ဟာသာတရုတ်ဆောင်ဗလော်ဒမီယာဇလန်စကီကတော့ယူကရိန်းနိုင်ငံမှာလူချိုက်များတဲ့ပြည်သူ့ဝန်ထမ်းဆိုတဲ့ရုပ်တံဇလန်နဲ့မှာကြောင်းစရာဖြစ်တရုတ်ဆောင်ခဲ့သူဖြစ်ပြီးတော့ယူကရိန်းနိုင်ငံရဲ့အခွင့်အူးကံလူကတန်းစားတွေကိုသူရှုပ်ချပြောဆိုထားတဲ့ဗီဒီယိုကိုကြောင်းသားတယောက်က YouTube မှာတင်လိုက်ပြီးတဲ့နောက်မမျှော်လင့်ဘဲနဲ့တမအဖြစ်ဝင်အရေးခံမှုဖြစ်လာတာဖြစ်ပြီးတော့အနိုင်ရဖို့လည်းရည်ပန်းစားနေပါတယ်။ယူကရိန်းနိုင်ငံမှာမကြာခင်ကကောက်ယူခဲ့တဲ့လူလူစစ်တမ်းရတော့လက်ရှိတမပက်ထရိုပိုရိုရှန်ကိုကိုထောက်ခံသူက 13.9 ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။ယူလီယာတီမိုရှန်ကိုကတော့ယူကရိန်းနိုင်ငံရဲ့လေမောင်ထောင်လဲတော်လိုင်းရေးအပြီးမှာဝန်ကြီးချုပ်ဖြစ်လာခဲ့သူပါ။ဒါပေမဲ့သူမဟာသဘောတငွေသဘောတူစာချုပ်ချုပ်တဲ့နေရာမှာအာဏာအလွဲသုံးစားလှုပ်ဆောင်မှုတွေကြောင့်2017မှာဖမ်းခံခဲ့ရပြီးတော့2014ခုနှစ်မှာပြန်လွတ်လာခဲ့ပါတယ်။အဲ့နောက်သမရအဖြစ်ဝင်ရွေးခံခဲ့ပြီးမြေပိုရှန်ကိုကိုရှုံးနေခဲ့ပါတယ်။ဘသူမတော့ဒီရွေးကောက်ပွဲပထမအကြော်မှာမဲအရေးအတွက်အများစုကိုအနိုင်ရမယ်လို့မထင်ကြောင်းခံမှန်းနေကြပြီးတော့မဲအရေးအတွက်အများဆုံးရတဲ့သူ၂ယောက်လည်းရွေးကောက်ပွဲဒုတိယအကြော်ဖြစ်နေဆက်ပြီးတော့ရှင်ပြန်ရမှာဖြစ်ပါတယ်ခင်ဗျာ။
ဒီရေမရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေမရိကန်တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်အမေရိကန်စုအနေနဲ့ဂွန်တမာလာ၊ဟွန်ဒူရက်စ်၊အယ်ဆာဗေဒိုနိုင်ငံတွေကိုပြည်နေတဲ့ထောက်ပံ့တွေရပ်တန့်လိုတဲ့ဆိုတာကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကစင်နေတော့ကအတည်ပြုပြောလိုက်ပါတယ်။မြောက်ပိုင်းသုံးနိုင်ငံအတွက်နိုင်ငံခြားအကူအညီပေးရေးအစီအစဉ်တွေမှာတမန်ရဲ့ညွှန်ကြားချက်အတိုင်းဗန်ဒါရီအသုံးစရိတ်တွေကိုစီမံဆောင်ရွက်နေပြီးတော့လွှတ်တော်နဲ့ဆက်ဆက်ဆောင်ရွက်သွားမယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရသူကပြောခဲ့ပါတယ်။မြောက်ပိုင်းသုံးနိုင်ငံဆိုတာကတော့ဒီအလက်အမေရိကတိုက်မြောက်ပိုင်းသုံးနိုင်ငံဖြစ်တဲ့အယ်ဆာဗေဒို၊ဂွန်တမာလာနဲ့ဟွန်ဒူရက်စ်တို့ကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်။အဲ့ဒီသုံးနိုင်ငံဟာ2018ခုနှစ်ဗန်ဒါရီနှစ်အတွက်အကူအညီငွေဒေါ်လာ1,500နဲ့2019လက်ကျန်ငွေတွေကိုလက်ခံရယူဖို့ရှိနေတယ်လို့ Washington Post သတင်းစာကရေးပါတယ်။ဒီနိုင်ငံတွေကိုငွေကြေးတော်များများထောက်ပံ့ကူညီနေပေမဲ့ American တွေအတွက်ဒီ American တွေအတွက်ဒီနိုင်ငံတွေကဘာမှပြန်ပြီးတော့လုပ်ပေးနိုင်တာမရှိလို့ထပ်ပြီးနိုင်တော့မှမဟုတ်ဘူးလို့သမ္မတ Trump ကတောက်ကြနေတာပဲပြောခဲ့ပါတယ်။ဒီနိုင်ငံတွေဟာအမေရိကန်ပြည်အောင်စုကိုဆူလိုက်ပြုံလိုက်လာရောက်နေကြတဲ့ရှေ့ပြောင်းလူကြီးဖြစ်အောင်လုပ်ခဲ့တယ်ဆိုပြီးတော့သမ္မတ Trump ကဆွဆွဲပါတယ်။ဒါအပြင်ဒီရွှေပြောင်းလူအုပ်တွေကိုလက်ခံထားမယ်ဆိုရင်တော့အင်းဒီဂျင်မက္ကဆီကိုနယ်ဇက်ကိုလည်းပိတ်ပစ်ဖို့သူဘက်ကဆက်သက်ရှိတယ်လို့သမ္မတ Trump ကတောင်ပိုင်းဒီနေဂျစ်ဇက်ဖြစ်တဲ့မက္ကဆီကိုနိုင်ငံကိုသတိပေးခဲ့ပြန်ပါတယ်။ဒါပေမဲ့ဒီသုံးနိုင်ငံကိုအကူအညီဖျက်ဖို့ဆိုရင်တော့လွှတ်တော်ရဲ့အတည်ပြုချက်ကိုရယူရမှာပါ။အမေရိကန်ထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကဒီမိုကရက်ခေါင်းဆောင်ဖြစ်တဲ့အထက်လွှတ်တော်မတ်ဘော့ဒ်မန်နတက်စ်ကတော့သမ္မတ Trump ရဲ့ဒီကြေညာချက်ဟာမစင်မချင်လို့ရဖြစ်ပြီးတော့လက်မခံကြဘူး။ဒီမိုကရက်နဲ့ Republican အမတ်တွေကိုတိုက်တွန်းပါတယ်။ Texas ပြည်နယ်ဒီမိုကရက်အမတ်တူဖြစ်တဲ့ Joaquin Castro ကလည်းအကူအညီဖျက်ဖက်ဒီစီစဉ်တွေဟာဒီတိုင်းမျိုးတွေကိုမတိမငင်ဖြစ်အောင်လို့လုပ်တယ်လို့ဖြစ်လိမ့်မယ်လို့စင်နေမှာကြေညာချက်ထုတ်ပြီးတော့သတိပေးခဲ့ပါရခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမက္ကဆီကိုနယ်ဇက်ကိုပိတ်ပစ်မယ်လို့ချင်းချောက်လိုက်တဲ့အတွက်နိုင်ငံနယ်ဇက်ကိုမကြာခဏဆိုလိုဖြတ်ကူးနေကြတဲ့ကြောင်းသားတွေနဲ့အလို့သမားတွေကြားမှာစိုးရိမ်မှုတွေဖြစ်ပေါ်နေပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်ဇက်ဂိတ်ထင်မှာတနေ့ကိုလူပေါင်းထောင်နဲ့ချီပြီးတော့တစ်ဖက်နဲ့တစ်ဖက်ဖြတ်ကူးနေကြတာဖြစ်ပါတယ်။လေအမေရိကနိုင်ငံတွေကနေခလုံးွဲရှောက်ထားသူတွေဟာမက္ကဆီကိုနိုင်ငံကိုဖျက်ပြီးတော့အမေရိကနိုင်ငံကိုဥတီလာနေပြီးတော့ဒီလိုတရားမဝင်လာနေတဲ့သူတွေကိုမက္ကဆီကိုနိုင်ငံဘက်ကမတားဆီးဘူးဆိုရင်သူ့အနေနဲ့မက္ကဆီကိုနယ်ဇက်ကိုအခုလာမဲ့သတင်းမှတ်တွေမှာပိတ်သွားနိုင်ခြေရှိတယ်ဆိုပြီးတော့သမ္မတ Trump ကတောက်ချာနေကပြောလိုက်ပါတယ်အခုလိုနိုင်ငံနယ်ဇက်ကိုပိတ်လိုက်ခြင်းအဖြစ်ကုန်သွယ်ရေးလုပ်ငန်းတွေဘီလီယံနဲ့ချီဆုံးရှုံးနိုင်စို့တရားဝင်နယ်ဇက်ဖျက်ချော်မှုတွေလည်းတန်းနဲ့ချီပြီးတော့ဆုံးရှုံးရမှာဖြစ်ပါတယ်နိုင်ငံနယ်သက်တရားကိုဖျက်ကူးနေတဲ့ကြောင်းသားအများပြရှိပြီးအနာပိုင်တွေကလည်းသူတို့အတွက်ဒီသက်လူကူးရဲ့ဇင်ကြံတက်တက်လှုပ်ပြီးထားပါတယ်ဒါပေမဲ့သမ္မတ Trump ကအခုလိုချင်းချောက်လိုက်တဲ့အတွက်ကြောင်းသားအတော်များများကလည်းမက္ကဆီကိုနိုင်ငံဘက်ကိုပြန်သွားဖို့ စိတ်ပူနေကြပါတယ်ခင်ဗျာ
Afghanistan ဒုတိယသမ္မတဖြစ်တဲ့ဗိုလ်ချုပ်ကြီး Abdul Rashid Dostum ဟာစီနီတုံးကသူ့ကိုလွတ်ချမှုတစ်ခုမှာကတ်တီလေးလွတ်မြောက်ခဲ့တဲ့နောက်တာလီဘန်တွေဘက်ကတော့သူဟာသူ့ရဲ့ပြစ်မှတ်တစ်ခုဖြစ်နေဆက်ပြီးတော့ရှိနေတုံးပဲလို့တနုနေနေမှာကြီးညာပြောဆိုပါတယ်တစ်ချိန်လုံးကစစ်ပြင်းတူဖြစ်ခဲ့တဲ့ဗိုလ်ချုပ်ကြီး Dostum ရဲ့ရင်တန်းဟာစီနီတုံးကတာလီဘန်တွေရဲ့တိုက်ခိုက်တာကိုခံခဲ့ရတာပါမြောက်တိုင်းဘော့မြောက်ပိုင်းဖြစ်တဲ့ဘောဂွန်ပြည်နယ်မှာဖြစ်တဲ့အဲဒီတိုက်ခိုက်မှုတွင်ဗိုလ်ချုပ်ကြီးဒေါ့စတူမ်ကိုရနော်တူသေဆုံးသွားပြီးတော့အတော်များများထိခိုက်ဒဏ်ရာရခဲ့ကြတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။သူ့ရဲ့မိုးရမြေကိုအသွားမှာအခုလိုမျိုးတိုက်ခိုက်ခြင်းခံခဲ့ရတာလို့ဒေသလူမျိုးရေးတာဝန်ရှိသူတွေနဲ့ဩဇာကြီးရဲ့ဥစပတ်မျိုးနွယ်ခေါင်းဆောင်ရဲ့အနီးကပ်လက်ထောက်တွေကပြောပါတယ်။နိုင်နဲ့ချီကြတဲ့အဲဒီတိုက်ခိုက်မှုအတွက်မှာနှစ်ဖက်စလုံးထိခိုက်ဒဏ်ရာရမှုတွေရှိပေမဲ့လို့ဗိုလ်ချုပ်ကြီးဒေါ့စတူမ်ကတော့ဘာမှဒဏ်ရာမရဘဲနဲ့လွတ်မြောက်ခဲ့တယ်လို့ဆိုပါတယ်။ဒီလောက်ကြောင့်မှုကိုသူတို့လုပ်တာဆိုပြီးတော့တာလီဘန်ဘက်ကအလျင်မြန်ပြောဆိုလိုက်ပြီးတော့ဒီတိုက်ခိုက်မှုအတွင်းမှာအဓိကကျတဲ့တပ်မှုတူအပါအဝင်ဒေါ့စတူမ်ရဲ့တစ္ဆာကန်၄ဦးကြာဆုံးခဲ့တယ်လို့တာလီဘန်ဘက်ကပြောပါတယ်။အာဖဂန်စစ်ဘက်ကြေညာချက်တရမှာတော့တိုက်ခိုက်မှုအတွင်းမှာတာလီဘန်၄ဦးသေဆုံးပြီးတော့အတော်များများဒဏ်ရာရတယ်လို့ဆိုပါတယ်။ဗိုလ်ချုပ်ကြီးဒေါ့စတူမ်ကဆိုလို့ရှိရင်2000ခုနှစ်တုန်းကတာလီဘန်တွေကိုတိုက်ထုတ်ရမှာအမေရိကန်ကိုအကူအညီပေးခဲ့တဲ့စစ်ဗျင်တစ်ပါးဖြစ်ပါတယ်။သူဟာဥစဘက်မျိုးနွယ်ရဲ့ဩဇာကြီးရဲ့ခေါင်းဆောင်တူဖြစ်ပေမဲ့အာဖဂန်မှာတော့နာမည်ဆုံးနဲ့ကြော်ကြားခဲ့သူတူဖြစ်ပါတယ်။
ရာဇီဝတ္ထုပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ကမ္ဘာတဝန်းကဖြည်းဖြည်းလေးဝိုင်းဝန်းလှုပ်ဆောင်ကြဖို့ကြိုးပမ်းတဲ့အနေနဲ့ကမ္ဘာတဝန်းကအထင်ရအဆောက်အုံတွေမှာမနေ့စနေနေ့ညဒေသစံတော်ချိန်ည၈နာရီခွဲမှာမီးမောင်ချပြီးတော့ Earth Hour လို့ခေါ်တဲ့လှုပ်ရှားမှုကိုဆင်နွှဲခဲ့ကြပါတယ်။ဒီထဲမှာတော့ Paris မြို့က Eiffel Tower, New York မြို့က Empire State Building, Sydney မြို့က Opera House အဆောက်အုံ၊ Germany နိုင်ငံက Brandenburg Gate အပါအဝင်ကမ္ဘာတဝန်းကထင်ရှားတဲ့အဆောက်အုံကြီးတွေကိုမီးမောင်ချပြီးတော့လှုပ်ခဲ့ကြတာဖြစ်ပါတယ်။တနအိကြချင်းပါခဲ့တဲ့ဒီခန္ဓာကိုလူပုဂ္ဂိုလ်အသီးသီးအပြင်ကုမ္ပဏီတွေလည်းပါဝင်ခဲ့ကြပြီးတော့လှုပ်ရှားမှုကိုထောက်ခံကြောင်းပြသခဲ့ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရနေတဲ့နိုင်ငံတကာသတင်းတွေကိုကိုသားညိုဦးနဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်။အခုဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ရန်ကုန်စီပင်ရွေးကောက်ပွဲသတင်းလာနဲ့စားပါမယ်ရှင်။ဒီကနေ့ရန်ကုန်မှာကျင်းပတဲ့ရန်ကုန်စီပင်ရွေးကောက်ပွဲအနောက်အရှေ့တစုံတရာမရှိပဲအောင်မြင်ပြီးဆုံးသွားပေမဲ့မဲပေးသူဦးရေနေပါလွန်နေတယ်လို့မဲဆန္ဒရှင်တွေနဲ့ရွေးကောက်ပွဲဆောင်ကြည့်သူတွေကပြောပါတယ်။စီပင်ရွေးကောက်ပွဲမှာပါတီနိုင်ငံရဲ့အင်အားသုံးမှုတချို့ကိုတွေ့ခဲ့ရတယ်လို့မဲဆန္ဒရှင်စည်ရင်မှားယွင်းမှုတွေနဲ့လည်းကိုယ်တိုင်ကြုံခဲ့ရတယ်လို့ကိုယ်တိုင်မဲပေးခဲ့သူစီပင်ရွေးကောက်ပွဲဝင်ကိုစလဲလောင်းတဦးကလည်းထောက်ပြပါတယ်။ဒီကနေ့ရန်ကုန်တိုင်းအတွင်း33မြို့နယ်ကရန်ကုန်စီပင်ရွေးကောက်ပွဲချင်းတွေကိုဆက်သွယ်မေးမြန်းထားတဲ့မဆုမွန်တင်ပြပေးပါမယ်ရှင်။
မတ်လ31ရက်နေ့တနင်္ဂနွေနေ့မနက်ခင်းကနေစလို့ရန်ကုန်တိုင်း33မြို့နယ်ကမဲဆန္ဒနယ်6ခုအတွက်ကိုယ်စားလှယ်လောင်း282ဦးဝင်ရောက်ရှင်ပြိုင်ခဲ့တဲ့ရန်ကုန်စီပင်သားရရွေးကောက်ပွဲကတော့ချော့မွေ့စွာနဲ့ပဲကျင်းပပြီးစီးသွားခဲ့ပါပြီ။ဒါပေမဲ့လို့မဲလာပေးသူမဲဆန္ဒရှင်ဦးရေကတော့တိတိတသားကိုနဲပါခဲ့တယ်လို့ရွေးကောက်ပွဲမဲပေးခဲ့သူတွေနဲ့ရွေးကောက်ပွဲစောင့်ကြည့်တဲ့အဖွဲ့တွေကပြောပါတယ်။ဒီကနေ့ကျင်းပတဲ့ရန်ကုန်မြို့တော်စီပင်ရွေးကောက်ပွဲကိုတော့နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုယ်တိုင်တာမွေမြို့နယ်မဲယုံမှလာရောက်မဲပေးခဲ့ပါတယ်။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့ဗဟန်းမြို့နယ်မှာကြိုတင်မဲပေးခဲ့ပြီးဖြစ်ပါတယ်။စီပင်ကော်မတီဝင်ရွေးကောက်ပွဲအတွက်ရန်ကုန်မြို့တော်သူမြို့တော်သားတွေမဲပေးခဲ့ကြတဲ့အထက်ရန်ကုန်တိုင်းသင်္ကန်းညွန့်မြို့နယ်မှာကိုယ်တိုင်သွားပြီးတော့မဲပေးခဲ့သူစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းကသူ့အတွေ့အကြုံခုလိုပြောပြပါတယ်
။နိုင်ငံသားတယောက်အနေနဲ့ဆိုတော့ကိုယ်စီပင်သားမှာထားဆောင်မဲ့ကိုယ်ကလေးကိုရွေးချယ်တဲ့ဟာတော့ဘာလို့လဲကျွန်တော်ကကိုယ်ပါလဲတာဝန်ရှိတယ်ဗျာ။ကိုယ်လည်းရွေးချယ်နေတဲ့ကြောင့်လို့ဒီအရောက်ကြရကျွန်တော်မဲပေးရခြင်းဖြစ်တယ်ဗောနော။ဒါပေမဲ့ကျွန်တော်အနေနဲ့ကြည့်တဲ့အခါကျတော့လေဟိုစင်ကောင်းကြရတော့မဲပေးတဲ့အယူတွေကနည်းတယ်ဗောနော။ဟိုကျွန်တော်ပြောရခြင်းပါဆိုနှစ်နာရီကျော်တော့ပါဆိုမဲပေးရအထူတော့မှရှိရတော့တရားပဲရှိတာဗောနော။အဲရှေ့မှာဒီပြည်ရဲ့အယူတွေနေကြည့်တော့လေဟိုမဲပေးရတဲ့တစ်ဆောင်ကျော်မှာဒါပြည်ရဲ့ဒီမှာဟားကြရတော့ပဲရှိတယ်လို့ပြောရဗောနော။
ရွေးကောက်ပွဲကျင်းပတဲ့33မြို့နယ်ကမဲယုံနေမှာစောင့်ကြည့်လေ့လာသူပေါင်း348ဦးကိုဆစ်လွတ်ပြီးတော့အနီးကပ်စောင့်ကြည့်ခဲ့တဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE ကလည်းရွေးကောက်ပွဲကချော့မွေ့စွာပြီးဆုံးသွားခဲ့ပေမဲ့မဲပေးသူကအလွန်ကိုနည်းတဲ့အတွက်စိုးရိမ်မိတယ်လို့ရွေးကောက်ပွဲကျင်းပနေချိန်မှာပဲသဘောထားထုတ်ပြန်ပါတယ် PACE ရဲ့စီမံကိန်းအစီအစဉ်မန်နေဂျာကိုဟန်ဆိုထွန်းကအခုလိုခြုံငုံသုံးသပ်ပါတယ
်မဲစပြီးတဲ့အချိန်မှာတော့အားလုံးကတော့ဆင်ပြေးတယ်နောက် EECC လည်းဖြစ်တယ်ပေါ့နော်ဒါပေမဲ့မဲလာပြီးတဲ့ပမာဏကတော့တအားနေတယ်နောက်ထပ်စမ်းစစ်လေးလာမှုတခုလုပ်ကြည့်ရအောင်ရန်ကုန်မြို့ပါရှိတဲ့ဒီအခု33မြို့နယ်မှာကျင်းပနေတဲ့မဲယုံကြီးအခြေအနေကိုသုံးသပ်ကြည့်အောင်ဆရာခိုင်နှုန်းပတ်ဝန်းကျင်မှာပဲဒီမဲလာပြီးတဲ့လူတွေရှိတယ်အဲ့ဒါတော့ဒါမဲပြီးမှတအားနေတယ်ပေါ့ เจ้าเนี่ยที่สานี่เนี่ยเราจะเราไม่ยอมสาบแช่งเนี่ยเช่นนี้มาจะเราดูยังอ้อซาบารีชูบ่มาต้องยังไงเราไปสิบารีที่เราไม่ยอมทำเนี่ยแข่งกันแบบนี้วิ่งมาเวลาเราสิบเอ็ดเพราะไม่ยอมคุยเยอะที่อ้อซาบารีแข่งกันแบบนี้ที่สิบเนี่ยลูกไอ้ไม่ยอมไอ้ต้องยังไงเราเรามาเพราะจะมาดูอะไรอยู่ตัวใหญ่เลยเราดูว่าจะเราที่ไม่ยอมทำแบบไม่สวยเราดูว่าเราจะเราสิบเอ็ดสิบเจ็ด
จีจีเลยไม่ได้เราถ้าเอซีนั่นเลยเดี๋ยวจะโชว์กูจะไม่เป็นไม่เงี้ยสิ่งเดียวอยู่ตรงนี้จีมาเลยจะเจอเงี้ยสิ่งเดียวที่ทุกชาติยันดีเราจะเราไม่ต้องอยากคุณเนี่ยไม่อยู่ในมาลาเบเร่ไม่สนายสิ่งนี้สิ่งล้วนชาวมุริชินีรักกูเลยกูรังจงเกียร์เลยลูกยังงูมีอะไรสิ่งใดอยากอยู่กับเวงเวียวสิ่งใดดูดูพี่เดไม่สนานเนี่ยมาตัวยากูจะเล่าคุณเอาแข่งอะไรตู้ตัวเจ้าคุณลูกเปล่าเปล่าเลย
ไม่ละเบเร่ไม่มาเว้ยจะเจอไม่
ဲ့ပတ်သက်ပြီးတော့ပါမက်ဆင်းနဲ့ပတ်သက်ပြီးတော့ကျွန်တော်စီးလောက်ကတော့မက်ဆင်းဒီမှာအစ်မတမအားနဲ့တော့မပြည့်စုံပါဘူးမိသားစုလိုက်တိုက်လိုက်မပါတာရှိပါတယ်ကျွန်တော်ကိုယ်တိုက်ကိုယ်ပဲကိုယ်နဲ့တယောက်နေနဲ့မနက်ကကျွန်တော်မနက်9နာရီမှာမဲပေးတဲ့အချိန်မှာဆက်ဆက်တွေ့ကြပါပါတယ်ဘာလဲဆိုတော့ကျွန်တော်ပထမမဲဆင်းစစ်ထားတဲ့ဇာတ်နဲ့ဒီယုံမဲဆင်းယုံမဲဆင်းနဲ့ကြိုက်တဲ့ယုံကိုကျွန်တော်မဲယုံသွားတဲ့အခါမှာကျွန်တော်နာမည်မပါပါဘူးကျွန်တော်စီရင်မပါပါဘူးကျွန်တော်မိသားစုစီရင်လည်းမပါပါဘူးအဆုံးနဲ့ဆက်ပြီးသွားမှာကျွန်တော်နောက်ယုံညွန်ကြပါတယ်အဲယုံမှာသွားပေးလိုက်တော့မှရပါတော့ပါတယ်
ဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲကတော့ရန်ကုန်မြို့တော်စီပင်သားရာရေးကော်မတီဝင်6ဦးကိုမဲပေးရွေးချယ်တာဖြစ်ပါတယ်။နောက်မြို့နယ်33မြို့နယ်ကစီပင်သားရာရေးကော်မတီတွေအတွက်တမြို့နယ်ကို3ဦးနှုတ်နဲ့စုစုပေါင်း69ဦးကိုရွေးချယ်ကြမှာလည်းဖြစ်ပါတယ်ရှင်
။မဆုမုံစုစည်းတင်ပြသွားတာပါရှင်။အခုမြမအရေးဆွေးနွေးခန်းအစီအစဉ်ထုတ်လွှင့်ခြင်းရောက်ပါပြီ။မြန်မာနိုင်ငံအာဂရိလိုက်စားမှုကော်မရှင်ဟာမကြာခင်ကပဲတနင်္သာရီတိုင်းဝန်ကြီးချုပ်ကိုအာဂရိလိုက်စားမှုနဲ့အရေးယူခဲ့သလိုပြီးခဲ့တဲ့နှစ်တွေအတွင်းအစ်စ်မြင့်အစိုးရအမှုရမ်းတွေရဲ့အာဂရိလိုက်စားမှုတွေကိုတိုးမြင့်အရေးယူလာပါတယ်။ဒါကိုကြည့်ရင်အာဂရိလိုက်စားမှုကော်မရှင်ရဲ့လုပ်ငန်းတွေပိုးပြီးအသက်ဝင်လာပြီလို့ဆိုနိုင်ပါသလား။ပြည်သူအားကိုးရတဲ့ကော်မရှင်ဖြစ်ဖို့အဓိကဆောင်ရွက်တင်တာတွေအာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေတွေပိုးပြီးအကောင်းလာဖို့ပြုပြင်ပြောင်းလဲတဲ့အချက်တွေကိုတရားလွှတ်တော်ရှေ့နေဦးကြည်မြင့်နဲ့အာဂရိလိုက်စားမှုအခြေအနေတွေကိုလေ့လာဆောင်ကြည့်နေတဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါ်ညိုညိုတင်းတို့နဲ့အတူမခင်ဖြူထွေးကတွေ့ဆုံဆွေးနွေးထားပါရဲ့ရှင
်လက်ရှိအခြေအနေမှာအာတိလက်စားမှုကော်မရှင်ဟာဒီလူတွေယုံကြည်အားကိုးလို့ရမယ့်အနေအထားကိုရောက်လာပြီလားပေါ့နော်အဲ့ဒါလေးအရင်ဦးဆုံးဆွေးနွေးပေးစင်ကြပါတယ်ဆရာဒီနေ့အရင်ဆုံးဆွေးနွေးပေးပါလားရှင
်အတိုးတက်လာတယ်ဆိုတော့အမှန်ပဲညင်းလို့မရဘူးနောက်ပြည်သူတွေလည်းဝင်းတာတယ်ကြည်နက်တယ်ပေါ့နော်ကြည်နက်ဝင်းတာတယ်ဆိုတာအာဂိကော်မရှင်ရဲ့ဆောင်ရွက်မှုတွေပေါ့ကြိုးပမ်းမှုတွေပေါ့မှာအတိမတ်ပြုတယ်ဆိုတဲ့သဘောမျိုးရှိပါတယ်ဘာလို့ဆိုချင်းကျွန်တော်တို့ကနှစ်ပေါင်း30ပေါ့88နောက်ပိုင်းမှာ2030အထိပေါ့နော်2030နောက်ပိုင်းအလွန်အထိဟိုအာရီလိုက်စားမှုတွေကအလွန်ပြင်းထန်စွာပေါ့နော်တိုင်းပြည်ဟာဖြစ်ရှိခဲ့လာဌာနဆိုအကုန်စားတာပဲသို့တော့အဆိုးဝါးဆုံးတွေကအဲ့ထက်ကအဆိုးဝါးဆုံးတွေကလူမှုကြီးကြေးတို့စီပင်းတို့တရားရုံးတို့ရဲတို့လာအဲ့ဒါတွေကတော့အဆိုးဆုံးပဲအဲ့ဒီကနေပြီးတော့အခုပြန်ပြီးတော့ဒီဥသိမ်းစင်ဆိုတာပြန်ပြီးတော့ပြောင်းလာတဲ့အခါမှာသူကတတ်နိုင်မြှော့ပေါ်တာလေးရှိတယ်ကော်မရှင်ဖွဲ့တယ်ဒါလည်းပဲတိုးတက်စေတယ်ဆိုပေမဲ့လို့အားရလောက်အောင်တိုးတက်တာမတွေ့ရဘူးသို့တော့အလုပ်ကတော့စဖြစ်ပြီပေါ့နော
်အခုဒီတနင်္လာရီတိုင်းဝန်ကြီးချုပ်ကိစ္စဆိုလို့ရှိရင်လည်းဒါကဝန်ကြီးတိုင်းဒေသကြီးဝန်ကြီးချုပ်အဆင့်ထိတာအမြင့်ဆုံးရေးယူတာပေါ့နော်နောက်ပြီးခဲ့တဲ့ချိန်တုန်းကလည်းဒီရှင်းနေချုပ်တွေပါရန်ကုန်တိုင်းကရှင်းနေချုပ်တွေပါရေးရေးယူခံရတဲ့ကိစ္စမျိုးလည်းရှိခဲ့တယ်ဆိုတော့ဒီတကယ်ပဲအာတိလိုက်စားမှုကော်မရှင်ကနောက်ပိုင်းမှာတကယ်ထိရောက်ရောက်အလုပ်တွေလုပ်လာပြီလားအားရချင်တဲ့မှုရှိသလားဆရာမ
ကော်မရှင်အစ်စ်ကအဟောင်းနဲ့ရှင်လို့ရှင်တော့သူတိုးတက်မှုတွေတစုံတရာတော့ရတယ်ပေါ့နော်ဒီ2018ဥတွေပြင်လိုက်တဲ့အခါကျတော့ဘသူမဆိုးပေါ့နော်ဒီကိစ္စတွေလုပ်လို့ရှင်အာဂရိလိုက်စားမှုလို့သတ်မှတ်တယ်နောက်တစ်ခါကြော်စောသတင်းရှိလာလို့ရှင်လဲဒီကြော်စောသတင်းကိုကော်မရှင်နေနဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ပြီးတော့အရေးယူဆောင်ရွက်နိုင်နေဆိုတဲ့ဟာဒီပေါ့နော်တိုးမြင့်ပြီးတော့အာဏာတွေရလာတာပေါ့နော်အဲ့တော့ကော်မရှင်နေနဲ့ကိုယ့်ရဲ့လုပ်ပိုင်ခွင့်တွေတိုးမြင့်ပြီးရလာတာဖြစ်တဲ့အတွက်ကြောင့်မလို့အခုလိုမျိုးထိထိရအောင်လုပ်လာနိုင်တဲ့အနေအထားမျိုးတွေရှိတာပေါ့နော်ဒါပေမဲ့အားရချင်တဲ့လောက်ပြီးလာလို့မေးလို့ရှင်တော့ဆရာကကပြောခဲ့သလိုပဲဒီအာဒီလိုက်စားမှုဟာနက်နက်ဆန်းဆန်းအောင်ရှိနေတာကျကျပြင်းပြအောင်ရှိနေအောင်အဲ့တော့တကယ်ကိုဟိုအလုပ်ဖြစ်ဖို့ဆိုလို့ရှိရင်ဒီထက်ပိုပြီးတော့ပေါ့နော်ငါးချီချီတွေအများကြီးဖမ်းဖို့လိုသေးတာပေါ့နော်
သူတို့မလုံနိုင်တာဘာများအခက်ခဲရှိနေလို့လဲရှင
်အဓိကတော့ဘျူရိုကရေစီရနေရပေါ့နော်ကျွန်တော်တို့နှစ်30စစ်အာဏာရှင်တိဆောက်ထားတဲ့ဘျူရိုကရေစီရနေရကြီးအတိုင်းစေပတ်နေရတာအဲ့လေရနေရကြီးကအခုဒီလက်စားတော့ပဲအကြီးကဲမှန်သမျှဒီရရဲ့တာဝန်ရှိတယ်မှန်သမျှအရင်စစ်ဆိုးပါနေပြီးတော့စစ်တပ်ကနေပြီးတော့အဝိုးဝဲချုပ်ပြီးလက်ပြီးစားပေါ့လုပ်ပစ်ခဲ့တဲ့ဟာကြီးအဲ့ရန်တရားကြီးဟာအရင်စိတ်ဓာတ်တွေအတိုင်းပဲရှိနေသေးတယ်။နောက်ကျွန်တော်တို့ဒီအစိုးရကတက်တာတဲ့လူတွေဆိုတာကနော်ပါတီကိုပဲကြည့်ပါဆိုပြီးလူမကြည့်ဘဲနဲ့ယူထားတဲ့လူတွေကလည်း qualify ရောတာတွေပါတယ်ပေါ့။အဲ့ဒါမျိုးဒီရန်တရားကြီးဟာအရှိအဟုန်ကောင်းတဲ့ဆက်လက်ပတ်နေလို့ပဲ။အဲ့ရန်တရားကြီးကိုထိန်းချုပ်ပေးနိုင်မှာတော့ခုနကပြောလို့အားဒီလိုက်စားရေးတိုက်ချောက်ရေးကော်မရှင်ကဒီတဲ့ပူအလုံးလုံးပြခြင်းအပြင်ထိန်းချုပ်ပေးမယ်ဆိုရင်ကျွန်တော်တို့အဆင်ပြေနိုင်တယ်လို့ကျွန်တော်တို့အဲ့လိုပဲယူဆပါ
ဟုတ်ဆစုံကဆီယမ်မလည်းပြောရတဲ့ထင်တယ်ဒီဆီယမ်ပြောရတယ်မှာတိုင်ကြားတဲ့သူတွေကလည်းမတိုင်ကြားရအောင်ဖြစ်နေတဲ့အခြေအနေတွေဒီစနစ်ကတော့အဟန့်တာဖြစ်နေမလားပေါ့
ဟုတ်တယ်ဟိုတိုင်ကြားတဲ့သူတွေကိုကာကွယ်ပေးတဲ့နေရာမှာတော့ကော်မရှင်နေနဲ့အားနည်းချက်တွေရှိတယ်ပေါ့နော်ဒါပေမဲ့ဥပဒေကတော့အရင်တော့ကာကွယ်မပေးဘူးပေါ့အခုပြင်လိုက်တဲ့ဥပဒေမှာတော့အနည်းငယ်ပေါ့နော်ကာကွယ်မှုတစ်စုံတရာပေးရင်ကော်မရှင်ကပေးရတဲ့သဘောပေါ့ကော်မရှင်ကပြုတ်ဝတ်ထားရတဲ့သဘောတော့ဖြစ်လာတယ်ပေါ့ဒီနေရာမှာပြဿနာကဘာလဲဆိုတော့ဒီဘျူရိုကရေစီရနေရာကြီးကဒီချအုံကြီးပေါ့ချအုံကြီးကဒီကော်မရှင်နဲ့ပူးပေါင်းဆောင်ရွက်မှုအပိုင်းမှာအရန်ကိုအားနေတယ်။ဥပမာဆိုရင်ဒီအစိုးရတက်ကကော်မရှင်အစ်စ်လက်ထက်မှာသူကတစ်နှစ်အတွင်းတော့တိုင်စာ3000ကျော်ရတယ်။အဲ့တော့သူကတဝက်ကျော် 1600 ပါ။တဝက်ကျော်ကိုသူကဥပဒေအစ်စ်အရာသူကနိုင်ငံဝန်ထမ်းဥပဒေရရေးယူပါဆိုပြန်ထွက်ထင်ထွက်လို့ရတယ်။ကော်မရှင်ကလေ။အဲ့တော့သူကတော်တော်များများကဒီဘျူရိုကရေစီရန်နေရာတဲ့ချဆမှုတွေကိုတိုင်တာကိုပြည်သူလူတို့ကအဲ့ခါကျတော့သူရဲ့တိုင်စာတဝက်ကျော်ကိုသူကပို့ပြန်ပြီးတော့လွှဲလိုက်တာ။ကိုဌာနမှာနိုင်ငံဝန်ထမ်းဥပဒေနဲ့ပဲပြင်းထန်ထန်ဖြစ်ဖြစ်ဘာဖြစ်ဖြစ်ပေါ့နော်အရေးယူကြပါစေဆိုပြီးတော့သူကပြန်ပြီးလွှဲလိုက်တဲ့အခါမှာတိုင်စာ1600ကျော်လွှဲလိုက်တဲ့အခါမှာဒီပြန်ကြားလာဌာနဆိုင်ရာတွေကဒီသူတို့ဘလို့လုပ်တယ်ဆိုတော့ပြန်ကြားလာ920ပဲရှိတယ်လေအဲ့တော့တဝက်ကျော်ပြန်မပြန်မဲနေတာအဲ့တော့ခုနချအုံကြီးကဒီပြည်သူလူထုရဲ့တိုင်ကြားမှုတွေကိုဂရုမစိုက်တဲ့သဘောပေါ့နော်အဲ့တော့920ကပြန်တယ်နော်ပြန်လာအရေးယူတယ်လို့ပြောတယ်အဲ့တော့ရေးပြပြောတော့ကျမတို့ကဆက်လိုက်လေ့လာတယ်ဘလို့များရေးယူတာလဲဆိုတဲ့အခါကျတော့တကယ်920တဲမှာတကယ်အရေးယူဆောင်ရွက်တာ169ရောက်အဲ့တော့အရေးယူတယ်ဆိုတော့အဲ့ဒီရေးယူမှုကိုလိုက်စုံစမ်းတယ်အဲ့ဒီ169ဦးထဲမှာမှဘလို့များရေးယူလိုက်ပါလေဆိုတော့60ကိုစာနဲ့သတိပေးတာ60ကိုမှတ်တမ်းပြင်ပြီးတော့သတိပေးတာဆိုတဲ့အခါကျတော့ကျမတို့တကယ်ဟန်းကြည့်လိုက်တဲ့အခါကျတော့တကယ်ချအုံကြီးကဘယ်လုံလဲတလောင်းနဲ့တော့မလို့စာနဲ့သတိပေးယုံလောင်းနဲ့တော့မှတ်တမ်းတင်ပြီးတော့ဟိုဆုံးမယုံလောင်းနဲ့တော့အလုံးမဖြစ်ဘူးပေါ့
ဟုတ်ကဲ့ပါရှင်ဆရာဥပေပိုင်းလေးရလဲနည်းနည်းဥပေမှာကောလက်ရှိဥပေမှာဘာဟာကွက်တွေရှိနေသေးလဲဥပမာဆော့ဆော့ပြောတဲ့ဒီတိုင်ကြားသူကိုလည်းပြစ်ဒဏ်သတ်မှတ်ထားတာနည်းနည်းများတယ်ဆိုတဲ့ဟာမျိုးတွေရှိတယ်နောက်တစ်ခုကဒီအာတိလိုက်စားမှုကော်မရှင်ပြီးတိတ်ပြီးတော့တီးကြလွတ်လပ်မှုမရှိဘူးဆိုတဲ့ဝေဖန်မှုတွေလည်းရှိတယ်ဆရာအမြင်ရောဘယ်လိုရှိလဲဆရာ
အာတိလိုက်စားမှုတိုင်ပြည်ကော်မရှင်ကလွတ်လပ်မှုမရှိဘူးဆိုတာကတော့အမှန်ပဲဘာလို့လဲဆိုရှင် तू ကသူ့ရှိကိုတိုင်ကြားလာလို့ရှိရင် तू ကအစည်းအဝေးထိုင်ပြီးတော့သူ့ရှိချက်တွေကို तू ကဒီသူ့ရဲ့မြင့်နဲ့တမရပေါ့နောက်လွတ်တော်ဥက္ကရာအဲ့ဒါအသိပေးရတယ်အဲ့ဒီလူတွေကခွင့်ပြုချက်မရဘဲဆက်ကယ်တိဝန်မလုပ်ခိုင်းနဲ့ဆက်လုပ်လို့မရဘဲဆက်လုပ်လို့မရဘူးနောက်တစ်ခါအဲ့ဒီလူတွေကဆက်လုပ်ချင်ပြီမယ်လို့နောက်ဆုံး finalize ခါနိုင်ငံတော်အတိုင်းအမြင်ကရှိရောက်တာပဲနိုင်ငံရေးမှုတွေပေါ့အဲ့ဒီနိုင်ငံတော်အတိုင်းအမြင်ကမီးစိမ်းမပြရင်လုပ်လို့မရဘူးဥပမာရန်ကုန်တိုင်းဆိုလို့ချင်းအမတန်ဝန်မှုကောင်းနေပြီတိုင်းရလူလဲရှိတယ်နိုင်ငံတော်ကစစ်တဲ့စီးစစ်ချုပ်ကအစီအစဉ်မှာပေါ်နေတဲ့ဟာတွေကအရေးယူရမှာအဲ့တော့အဲ့ဒီလိုပြင်းလင်းမြင်သာမှုလာမရှိတဲ့ဥစ္စာတွေကအင်မတန်ကိုဥပဒေကပေးထားတဲ့ဟာကိုလက်တလုံးကြားလှဲ့သုံးသွားတာပေါ့နော်အဲ့ဒီလိုတင်ပြရမယ်ဆိုတဲ့ဥစ္စာနဲ့လှဲ့သုံးသွားတာဒါကြောင့်မလို့ကျွန်တော်တခုကဝန်သားကြတော့ရှိပါလေကျေးဇူးရတင်ပါတယ်အာဒီလိုက်စားရေးတိုင်းပြည်ကော်မရှင်ကလက်စားလို့သူတို့ကစားလို့သူတို့ချီယူဥစ္စာနဲ့စားမလို့ဘူးဆိုတော့အတန်တော့မထွက်သေးဘူးအဲ့တော့ကျေးဇူးတင်ပါတယ်အဲ့ဒါတော့
ဟုတ်ကဲ့အာကိလိုက်စားမှုကော်မရှင်နေနဲ့အခုထပ်ပို့ပြီးတော့ထိရအောင်ဆိုရင်ဘာတွေလှုပ်ဆောင်ဖို့လို့
အဲ့တော့ခုနကကော်မရှင်ကသူ့စီရောက်လာတဲ့တဝက်ကျော်ကိုသူကဌာနဆိုင်ရာတွေပြန်ခွဲတာဟုတ်အဲ့တော့ဌာနဆိုင်ရာနေမှာကစစ်တဲ့လူကဥမာတားကိုတိုင်လိုက်တဲ့ဆိုအဖေရစစ်တယ်လို့မျိုးပေါ့နော်ဥမာအုတ်ချွေမှုတိုင်လိုက်တဲ့ဆိုလို့ချင်းခရိုင်ရစစ်တာမျိုးပေါ့ကို့အချင်းချင်းပြန်စစ်နေတဲ့အခါကျတော့ခုနဆရာပြောသလိုကို့လူကိုကိုကာပြီးတော့ပေါ့နော်ဒီအဂရိလက်စားမှုတွေကတိုင်ချရတာဒီလူတွေဘယ်တော့ပဲတိုင်ချမ်းတိုင်ချမ်းမထိရောက်တဲ့သဘောမှာ ဟုတ်ကြလားပေါ့เนาะအဲ့တော့ဘာလဲဆိုတော့ ဟိုမှတ်မှုပေါ့เนาะဘယ်လိုကလေးစီရနေရဒလောင်းရတော့မှတ်မှုသေးပေါ့အဲ့တော့အခုနိုင်ငံတော်သမ္မတကဒီနေ့မှာပေါ့เนาะ သွားပြီးတော့ဖွဲ့တယ်ဆိုလို့ရှိရင်ဒါအကျိုးစီးပွားခြင်းကတော့ပတ်သက်ဆွတ်နေနေတာဟုတ်အဲ့တော့လွတ်လပ်တဲ့ရက်ဖက်ဖွဲ့စည်းတွေပါတဲ့လူတွေပညာရှင်တွေဥပဒေပညာရှင်တွေပါတဲ့လူတွေပေါ့နော်တကယ်ကိုအဲ့လိုလူမျိုးတွေမပါဘဲနဲ့ဒီ CPU တွေကိုလွတ်လပ်တယ်ပေါ့เนาะအခုဖွဲ့နေတယ်ကော်မရှင်ကဦးစီးပြီးတော့ဌာနဆိုင်ရာနေမှာဖွဲ့ပေးနေတယ်CPU တွေကိုလွတ်လပ်ပြီးတော့အပြင်ကရင်စောင့်ကြည့်ဖွဲ့တယ်ပေါ့စောင့်ကြည့်ဖွဲ့ရကိုယ်စားလှယ်တွေပါတယ်ပေါ့เนาะလူတွေနဲ့ဖွဲ့တင်တယ်တခါသူတို့တွေကတစ်ချိန်ထဲမှာမီဒီယာကသူတို့စီကိုအက်ဆက်လုပ်နိုင်ရမယ်နောက်ပုံရင်းမြင်သားမှုအပြည့်နဲ့မီဒီယာနဲ့ဒါရုံးချိန်ကြီးမှ
Maro, Tutta Muizondia, Niare, She Lala, or some of Bluton, the Milecho Glebo, Gidina, Leshi, Dima, Nasun Piatantari, and a town such shit, Ubi, Tai, Kangama, Kang to a dying now, Mabe, Adila Samu, Joja, Dwan, I met a chain, Shimala, Nimana, yet the Adila Samu, Joja, and I met a Lala, Libo, Chok, don't be wrong.
And a commission in a blouting, and yea, Lula Les or Miani. ဒါပါတယ်ပေါ့ဥပမာဆိုလို့ရှိရင်တင်းလိုက်တိုင်းဝန်ကြီးချုပ်ကိုအရေးယူနိုင်တာဟာလွှတ်တော်ကဖိအားပေးလို့ပေါ့เนาะအဲ့တော့ကော်မရှင်မှာအားဖြစ်နိုင်ငံရေးအားဖြစ်ဒါကြောင့်မလို့ကျမတို့နိုင်ငံရေးသမားတွေကလည်းဒါကော်မရှင်နဲ့အတူဝန်ရံမလို့လေကော်မရှင်အားနဲ့အင်းနဲ့အင်းနဲ့အားနဲ့ကော်မရှင်ဆောင်ရွက်နိုင်အောင်အတွက်ကျမတို့နိုင်ငံရေးသမားတွေလွှတ်တော်တွေကဒါကော်မရှင်ကိုကျမတို့ကူညီဖို့လိုတ ခုဆိုရင် commission ကလုပ်နေတာမြို့နယ်အဆင့်တွေတော့သိသိချာချာလုပ်နေမြို့နယ်အဆင့်တွေမှာမြို့နယ်အဆင့်လာဝကတို့မြို့နယ်အဆင့်မြေစင်းတို့မှာတော်တော်လေးကိုဟိုလွတ်လွတ်လပ်လပ်လုပ်လာနိုင်တဲ့အနေအထားမျိုးရှိတော့တိုင်းဒေသကြီးနဲ့ပြည်နယ်အဆင့်ကို commission ကိုကျမကလုပ်ပိုင်ခွင့်ဒါဥပဒေအရလုပ်ပိုင်ခွင့်ပေးထားရယ်နော်ဒါပေမဲ့သူတို့နိုင်ငံရေးကလုပ်ပိုင်ခွင့်မရဒါကျမ commission နဲ့ဒါကျမတရားဝင်ရောတရားမဝင်ရောကျမဘယ်လိုပြောမလဲတွေ့ဆုံဆွေးနွေးမှုတွေရဟိုသိထားတာတွေရှိတယ်ပေါ့နော်ကော်မရှင်ကနိုင်ငံရေးရသူတို့မလွတ်လပ်ပါဘူးမလွတ်လပ်တဲ့အတွက်ကြောင့်မလို့ကော်မရှင်ကိုပေါ့နော်မလွတ်လပ်စေတဲ့နိုင်ငံရေးခေါင်းဆောင်တွေကလည်းမိမိတာဝန်မိမိယူဖို့လိုတယ်ပေါ့နော်အခရီးလိုက်စားမှုတိုက်ဖြတ်ရေးလုပ်ငန်းစဉ်ကိုဒီအစိုးရအနေနဲ့ပတ်ဆိုင်မှန်မှန်အခုတမင်းဟာဒီတိုင်းဝန်ကြီးချုပ်ကိုလှုပ်တယ်လို့မျိုးလှုပ်မယ်ဆိုချစ်တီရောက်လှုပ်မယ်ဆိုလို့ရှိရင်2020ရွေးကောက်ပွဲမှာအများကြီးအခြေအနေကောင်းနိုင်မယ်ပေါ့နော်ဒါကြောင့်မလို့ဒီဟာကိုဒါရွေးကောက်ပွဲမွေးဆက်စည်းရုံးရဲ့လုပ်ငန်းအနေနဲ့ပဲဖြစ်ဖြစ်ပေါ့နော်ကျွန်မကဒါနိုင်ငံရေးခေါင်းဆောင်တွေအခုအာဏာရထားတယ်ပေါ့အာဏာရထားတဲ့နိုင်ငံရေးခေါင်းဆောင်တွေလွတ်တော်တွေကိုတိုက်တွန်းခြင်းနဲ့လွတ်တော်တွေရဲ့ဖိအားနိုင်ငံရေးခေါင်းဆောင်တွေရဲ့ပံ့ပိုးမှုရှိမှာပဲပေါ့နော်ကော်မရှင်နဲ့ဒီထက်ပိုပြီးတော့ကြီးတဲ့ငါးကြီးတွေကိုကျွန်တော်တို့ဖမ်းမိနိုင်မှာလို့ကျွန်မသုံးသပ်တယ်ပေါ့နော
်ကျေးဇူးများတင်ပါတယ်ဆရာဦးကျောင်းဆရာပါဆရာဆရာဆရာဆရာဆရာ
မကင်ပြူတွေစီစဉ်တင်ဆက်ပေးခဲ့တဲ့မြန်မာဒီမိုကရေစီအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာပါရှင
်ဒီ OA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19, 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်မတ်လ31ရက်တနင်္ဂနွေနေ့ညပိုင်း VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ည10နာရီအထိဆက်ပြီးတော့ထုတ်လွှင့်သွားမယ့်အစီအစဉ်တွေကတော့ပြည်တွင်သတင်းတုံ့တက်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများအစီအစဉ်တွေပဲဖြစ်ပါတယ်။ဒီအစီအစဉ်တွေကမှအခုအရင်ဆုံးဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ကိုနားဆင်ကြရမှာပါ။မတ်အင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင
်။အခုဆိုရင်အိန္ဒိယထိုင်းနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကလုပ်ပြီးတဲ့အထွေထွေရွေးကောက်ပွဲကြီးကျင်းပပြီးသွားပါပြီ။တိကျတဲ့အဖြစ်ရလတ်တော့မထုတ်ပြန်သေးပါဘူးမြန်မာထိုင်းနိုင်ငံဟာအိန္ဒိယနိုင်ငံတွေဖြစ်တယ်လို့ကုံတွယ်ဘက်နိုင်ငံတွေလည်းဖြစ်ပါတယ်ဒါရီမကမြန်မာတပ်မတော်နဲ့ထိုင်းတပ်မတော်အတော်လေးကိုရင်းနှီးနှီးရှိနေတာကိုတွေ့မြင်ရသလိုတိုင်းပြည်ရဲ့နိုင်ငံရေးနဲ့စီးပွားရေးမှာစစ်တပ်ရဲ့လွှမ်းမိုးမှုအတော်လေးများတာကိုလည်းနိုင်ငံစလုံးမှာမြင်တွေ့နိုင်ပါတယ်2014ခုနှစ်မေလမှာစစ်တပ်ကအာဏာသိမ်းအုပ်ချုပ်ခဲ့တဲ့ထိုင်းနိုင်ငံမှာသူတို့စီမံခန့်ခွဲအုပ်ချုပ်ခဲ့တဲ့9နှစ်တာကာလအတွင်းနောင်စစ်ဗိုလ်ချုပ်အဆက်ဆက်ဒါမှမဟုတ်စစ်ဗိုလ်ချုပ်တွေကထောက်ခံတဲ့သူပဲတိုင်းပြည်အာဏာကိုဆက်ကရယူသွားနိုင်ဖို့စီစဉ်ခဲ့ပုံကလည်းမြန်မာစစ်အာဏာရှင်တွေကိုအတူယူခဲ့လေသလားထင်မှတ်ရလောက်အောင်အတော်လေးကိုပုံစံတူနေတာတွေ့မြင်ရပါတယ်။ခုဒီပတ်ထိုင်းမြန်မာစစ်ဗိုလ်ချုပ်တွေအကြောင်းဆွေးနွေးတင်ပြသွားပါမယ်။
မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုနဲ့စစ်တပ်ကိုအာဏာလွှဲမှုကြီးနှစ်ကြိမ်ရှိခဲ့ပြီး1962ခုနှစ်ကနေ2011ခုနှစ်အထိရာစုနှစ်တဝက်နီးပါးရှည်ကြခဲ့ပါတယ်။ဒီလိုအနှစ်90လောက်တိုင်းပြည်ကိုစီမံအုပ်ချုပ်ခဲ့ရုံမကနောက်ကာလကြာရှည်စစ်ဘရင်မင်းဆက်လို့အုပ်ဆိုးနိုင်အောင်2008ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲအတည်ပြု2012ခုနှစ်မှာစစ်ဗိုလ်ချုပ်ဟောင်းတယောက်ကိုအာဏာလွှဲသွားပေးခဲ့ပါတယ်။2008ဖွဲ့စည်းပုံကိုပြန်ကြည့်ရင်သမရရွေးချယ်နိုင်အစိုးရဖွဲ့နိုင်တဲ့လွှတ်တော်ထဲမှာကာကွယ်ရေးဦးစီးချုပ်ကခန့်နဲ့တပ်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းကိုထည့်သွင်းထားပါတယ်။တပ်မတော်ကကြောထောက်နောက်ခံပေးထားတဲ့တိခိုက်ဖြိုးပါတီဆိုတာကိုအဆောက်အုံတွေရုပ်ဝတ္ထုတွေတိုင်းပြည်ဗန္ဒာငွေတွေနဲ့ဖွဲ့စည်းပေးသွားပါတယ်။တာမန်နိုင်ငံရေးပါတီတစ်ခုဒါမှမဟုတ်မဟာမိတ်အုပ်စုတစုအနေနဲ့ရွေးကောက်ပွဲမှာအမတ်အရေးအတွက်68ရာခိုင်နှုန်းကျော်လောက်နိုင်မှာမှသမရရွေးနိုင်အစိုးရဖွဲ့နိုင်မှာဖြစ်ပေမဲ့ပြည်ခိုင်ဖြိုးဒါမှမဟုတ်မဟာမိတ်အဖွဲ့ကတော့အမတ်အရေးအတွက်34ရာခိုင်နှုန်းလောက်နိုင်ုံနဲ့သမရရွေးနိုင်အစိုးရဖွဲ့နိုင်တဲ့အနေအထားရောက်အောင်ဖန်တီးထားတာပါဒါရီမကတပ်မတော်ကာကွယ်ဦးစီးချုပ်ဟာဒုသမရတယောက်တင်နိုင်ကာကွယ်ရေးပြည်ထရေးနဲ့နယ်စပ်ရေးဝန်ကြီး3ယောက်ကိုလည်းခန့်ခွင့်ရထားပါတယ်အခြေအနေတစ်ခုမှာအဲ့ဒီဒုသမရဟာယာယီသမရတာဝန်ထမ်းဆောင်ခွင့်ရရင်ဖွဲ့စည်းပုံခြေခံဥပဒေအရအကြောင်းတစုံတစ်ခုပြပြီးတပ်မတော်ကာကွယ်ဦးစီးချုပ်စီအာဏာလွှဲပြောင်းခွင့်လည်းရှိနေပါတယ်ဒါကမြန်မာစစ်အာဏာရှင်တွေဖန်တီးထားတဲ့2008ဖွဲ့စည်းပုံမှာ
ထိုင်းတပ်မတော်ကတော့မကြာခဏအာဏာသိမ်းလေးရှိတယ်ဆိုပြီးကဘာမာကိုနာမည်ကြီးပါတယ်ဒါပေမဲ့ဖိတ်ကြကြီးအာဏာရယူထားတာမျိုးမဟုတ်ပဲရွေးကောက်ပွဲပြန်လုပ်ပြီးအာဏာပြန်လွှဲပေးလေးရှိပါတယ်အခုနောက်ဆုံး2014အာဏာသိမ်းအပြီးမှာတော့အဲ့ဒီလုပ်ပုံကင်ဖို့အစားမြန်မာစစ်အာဏာရှင်တွေလုတ်ခဲ့တာကိုအတူယူပြီးအာဏာကိုရေရှည်ရယူသွားဖို့ရည်ရွယ်ချက်ပြောင်းလိုက်ပုံရပါတယ်ထိုင်းစစ်ဗိုလ်ချုပ်တွေစိတ်ကြရေးဆွဲပြီးအတီးပြုတ်ပြတ်ထန်းထားတဲ့2019ဖွဲ့စည်းပုံအဖြစ်မှာလွတ်တော်နေရရှိပါတယ်အောက်လွတ်တော်မှာအမတ် 900 ရှိပြီးရွေးကောက်ခံတွေနဲ့ဖွဲ့စည်းပါမယ်။အထက်လွတ်တော်မှာတော့အမတ် 250 ရှိပြီးစစ်ကောင်စီကစိတ်ကြိုက်ခန့်အပ်ပါတယ်။အဲ့ဒီလွတ်တော်နေရာပေါင်းအမတ် 950 ကဝန်ကြီးချုပ်ကိုရွေးချယ်ပါမယ်။အဓိပ္ပာယ်ကတော့ရိုးရိုးနိုင်ငံရေးပါတီတရအနေနဲ့ရွေးကောက်ပွဲမှာအမတ် 386 ရောက်နိုင်မှတနည်း 86 ရာကနှုံးလောက်နိုင်မှအစိုးရဖွဲ့နိုင်မယ့်အနေအထားမျိုးပါ။စစ်တပ်ကထောင်ထားတဲ့ပါတီဒါမှမဟုတ်စစ်တပ်ကထောက်ခံတဲ့ပါတီဆိုရင်တော့26ရာခိုင်နှုန်းလောက်အနိုင်ရယုံနဲ့အစိုးရဖွဲ့ခွင့်ရသွားပါလိမ့်မယ်
မြန်မာထက်ပိုပြီးဆိုတာကထိုင်းရွေးကောက်ပွဲမှာအမတ်နေရာ900လုံးအတွက်မဲပေးရတာမျိုးမဟုတ်ပြန်ပါဘူးအမတ်350အတွက်ပဲတိုက်ရိုက်မဲပေးကြရပါတယ် Proportional Representations เนี่ยกูจะต้องมาเลยเจ้าอย่างนี้ยินตัวอุ้ยแม่อุ้ยสาวเนี่ยลดดอกแต่แดงกาลารุงาช่วยกอบเวรีมาเอริลูปีอาร์สเนี่ยจะต้องมูที่ใครพิวปากกาสูบอยู่เต็มใจเก็บบุบาร์เลยและสิจะต้องนี่เนี่ยไม่สนับสนุนเจนซี่กูแม่เปล่าพิพิวินใจแม่ยังต้องยาร์ดูนายเนี่ย นายดูอากงอยู่สนิทเนี่ยเชียงที่ใครพิวปาร์ตี้ลุมยูฮาลดออกมาแม่เนี่ยอันยาจีปุยานายเนี่ยจ้ะเอริสเนี่ยยังเล่บุตรตัวเองเลยรับว่าแต่เป็นเอริเชียงอ่ะตอนสั้นสุดจีเนี่ยนายเนี่ยอยากยืนนิดพิเศษตัวอุ้ยแม่เจ้าเอริปีอาร์สเนี่ยก่อนเทมพอพิเคราบว่าอาณาเต็งท้ายสุดสุดยาฮะยืนตัวพ่อจีบออกมาปาร์เลยช่วยกอบขังกูด้าวันจีเจ้าเต็มยาวคนสีเรศุรากุเล่เป็ดเชียเขวาร์เลยช่วยกอบขังที่พี่ประตูพี่ แม้ดูยืดเฉยเลยแม้ลงเล่าใหญ่วันจีเจ้าพี่นายมาเลยและสิอาณาเต็งสุยาพ่อวันจีเจ้าปู่เจ้าจีฮังปรารถเชิญชาฮะช่วยกอบเป็นมวยมาวแต่จังตัวฮะยืดท้ายวันจีเจ้าดูลูช่วยกอบเป็นมาอันนั้นยังเลยแม่พี่พูดมาลูบ่าวแต่จังตัวเซลสุกัดจอดทางนอกแคมป์ปีทารีแพลนประชาปฏิเนอชาร์ปฏิเนคูกา ตัวนายใหญ่ปลายุกวินจิโจ้พิจิตรเมลูจินยาทารีเล็บที่บาร์เลยอากุศลยินทายุกับเว็บดีลูเมสิ่งที่ชูเล็บทลาบาบีทุจริตคู่กาอันยินวินจิโจ้ฮองแท็กซินที่ทางเกเรเพื่อทายปาร์ติกาแมนียาอันยาส่งยานิดีและสิปูโจ้จีฮองปลายุกวินจิโจ้เดเมแพลนประชาปาร์ติการอเมย์ยี่ตัวอันยาส่งยาทารีลูสุบาร์เลย
แต่ไม่จากเองแม่ยาส่งยาทารีเพื่อทายปาร์ติฮะอาชาปาร์ติรีเนี่ยเป้าบ้าไม่พอดีตัวอุสุฮะเอาลูกตัวแม่เนี่ยง่ายมาตัวก็เนี่ยง่ายจะจอยยาทาปีบีแต่จังตัวอุสุนี่เนี่ยสุยาพูนายเนี่ยสุบีเจ้าสุเกตุลูแม่ชุดธรรมลีดันยาทารีแพลนประชาปาร์ติกาเลยตัวปาร์ติสุยาพูนายเมลุสุทาวารี
ไม่รู้ว่าพี่ท่านเองมาแต่ดูสุยาพูนายเมลุสุทาวารี แต่แม่ทันสิตาฮะแต่เสด็จไปแม่ลูกเดียวก็ไปกันเลยทุกสิบปีจุดเดียวอาณาเสบียาลาอ๋อลูกกันสองยอดเดียมาอันนี้แม่มาเสียอาณาเชนีลูกบุญกันมึงอ่ะมีอาจีตู้อยู่กันเลยลูกอยู่ใช้กันอยู่มั้งก็ท้องเสียพอดีบุญเถอะปูวิสัยจะเอาพันดีทากันบุญยาบ้าเจ้าต้องจัดเตรียมอะไรยาบ้าเนี่ย
ที่สิ่งที่อเมริกาพิจารณาเรื่องต่างๆก็ต้นเหตุหลักในมันเป็นสิ่งที่มาเลยน่าจะน่าเสียใจมาเลยเช่นคืออิงกันยาตายลีลังก็เพิกเข้าไปอาศัยเช่นว่าสิ่งนั้นดูแลหน้าตาเรื่องกับเวสุฮะชิ้นจะส่งสมุกสิ่งคุยที่อภิบาลเลยสมุกสิ่งนี้กูกู้เงินเนี่ยมันเองมายุคก่อนเนี่ยปัจจุบันอ่ะ นาเกะกูเชต้าเมลุงเรียจ้าบลูทบอทฮาจาวาเลยบลูมิวน่าเลยจ้าเลยที่มีกงกูสุนีลูอะไรแต่จำเป็นยี่มาลุงเนี่ยยุคก่อนเป็นสุรเข้าเส้นเนี่ยดีลามะอิงกันเนี่ยได้ลีลาสิเซนสุนีตัวบุชีวาเลยปางวันสุนีมีมันลูดูรีวิวยี่มาวันกูเอเดลิโฟนมาดูจุดเด่นปีปูทามะสุยเนี่ยได้ลีลาสุนีเวสิเซนสาระชิมาคอยมาพิบาร์เลยแต่วันพ่อกูเอ็มยี่กูเอยูซากูสานะพิเศษต่างฟายเนี่ยพิเศษจุดเด่นปีปูทารุเลยยาวาเลยวิวยี่มาวันยาโฟนมาเกะเต้เนี่ www.voiceofamerica.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းတွေကိုကြိုဆိုပါရစေ
။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလှည့်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုဆက်ပြီးမရေးတန်တာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများကန္တာကိုနှာစင်ကြရအောင်ပါရှင်။ရှင် VOE ရေးလာတဲ့သရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့မြန်မာဒေသသရရှင်တွေအတွက်မေတ္တာတိလက်ဆောင်တခြင်းတွေတုံးနဲ့ဖြောပြပေးမှာဖြစ်ပါရဲ့နော်အခုအရင်ဆုံး VOE ကို Facebook Messenger အသုံးပြုပြီးတော့ရေးလာကြတဲ့စာတို့လေးတွေပါဝင်စာတွေပြန်ကြားပေးခြင်းပါတယ်မင်းမင်းမင်းဆိုတဲ့သရရှင်ကဒီအစီအစဉ်ကိုလွန်စွာစိုက်နှစ်တက်ပါတယ်ခင်ဗျာပြည့်ရဖွဲ့သားတွေအားလုံးကောင်းမွန်သောလူရင်းစင်နာများပြည့်စုံကြပါစေဆိုပြီးတော့တောင်းဆုပြုလာပါတယ်ခင်ခင်ထားဆိုတဲ့တော်ရရှင်ကတော့တရင်တွေစာပေတွေကိုရိုင်းအိမ်ထဲမှာ မလေးလာရပဲနဲ့ဒီအစီအစဉ်လေးကနေအားလုံးကြည့်ရှုဖတ်ရှုရလို့အထူးကျေးဇူးတင်ပါတယ်တဲ့ဗီအိုအေဖေ့စ်ဘွတ်စာမျက်နှာနဲ့ပတ်သက်ပြီးတော့တုံ့သက်ချက်လာရေးကြတာဖြစ်ပါတယ်ဥတုဆိုတဲ့တော်ရရှင်ကတော့ကျွန်တော်ဗီအိုကိုနားထောင်လာတာထောင်960ခုနှစ်ခရဲကပါတတိယမနေ့ကြာရတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါထောင်960ခုနှစ်ထက်ကနားထောင်လာတဲ့တော်ရရှင်ဆိုတ
20နီးပါးရှိပါပြီ VOA အစီအစဉ်ကိုအားပေးလာတဲ့သူပ
ါ VOA ကိုအားပေးလာတာ18နှစ်သားကလေးကပါအစီအစဉ်အားလုံးကိုကြိုက်ပါတယ်အခုအသက်34နှစ်ရှိပါပြီသတင်းမှန်တွေကိုတင်ဆက်ပေးနေတဲ့အတွက်ကျေးဇူးပါခင်ဗျ VOA ဝိုင်းတော်သားများကိုစိတ်နှဖျားရှင်လန်းချမ်းမြေ့နိုင်ကြပါစေ VOA ကိုအစဉ်အမြဲအားပေးနေလဲပါ
ဦးလေးဆိုရင်ဒီ Facebook Messenger ကနေရေးလာတဲ့ Facebook account ပိုင်ရှင်ကလည်းမင်္ဂလာပါ VOA သတင်းထူးသတင်းမှန်တွေကိုနေ့စဉ်သိရတဲ့နားထောင်ရတဲ့အတွက်ကျေးဇူးတင်ပါတယ်အားပေးလျက်ပါ VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးရှင်လန်းချမ်းမြေ့ကြပါစေဆိုပြီးဆုတောင်းပေးလာပါတယ်ရှင်ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်နော်ကချင်ဇော်ဘွားဆိုတဲ့တော်ရှင်ကတော့ Could you send me please the link or song title of that you always use in women's special program ကိုရေးလာပါတယ်အင်္ဂလိပ်လိုပါအတိတ်တွေကတော့ဒီကျမတို့အမျိုးသမီးခန္ဓာတောက်ကြနေတိုင်းတင်ဆက်ပေးနေတဲ့အမျိုးသမီးခန္ဓာမှာအမြဲတမ်းအသုံးပြုနေတဲ့အဖွင့်တခြင်းလေးရဲ့ဒီတခြင်းနာမည်ဒါမှမဟုတ်လေတခြင်း link လေးရှင်းပို့ပေးပါတယ်ဟုတ်ကဲ့ပါဒီတော်ရရှင်လိုပဲတခြားတော်ရရှင်တွေလည်းမကြခဏမင်းမြဲလာတဲ့တောင်မလို့ကျမတခါတခါဒီတခြင်းနဲ့ပတ်သက်ပြီးဖြောပြဒီတခြင်းနဲ့ပတ်သက်ပြီးဟိုတလောတော့ကပဲဖြေချပေးဦးပါရနော်ဒီတော့ရှင်မနာထောင်လိုက်ရအောင်ထင်ပါတယ်ဟုတ်ကဲ့ပါမေးတဲ့သူရှိရဲ့အတွက်ကြောင့်ကျွန်တော်ပြန်ပြီးတော့ဖြေပေးပါမယ်တခြားသိကျင်တဲ့သူတွေလည်းထပ်ပြီးတော့သိရအောင်လို့ပါတခြင်းနာမည်ကတော့ I am woman ကျွန်မအမျိုးသမီးပါဆိုတဲ့တခြင်းဖြစ်ပါတယ်အဆိုတော့ Helen Reddy ဆိုတာပါ1985ခုနှစ်ကထွက်တဲ့တခြင်းဖြစ်ပါတယ်။ဒီတော့ရှင်ကချင်ဇော်ဘွားကိုကျမအဲ့တခြင်းလေးနားထောင်နိုင်တဲ့ YouTube link လေးကိုလည်း Messenger ကနေပို့ပေးလိုက်ပါရနော်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။နောက်ထပ်တော့ရှင်တယောက်ခက်ဆန်းဆန်းနာမည်နဲ့ပါဒီ Facebook ပေါ်မှာဆိုတော့ထုံးစံတိုင်းပဲ Facebook account နာမည်တွေကခက်ဆန်းဆန်းနေပေးတတ်ကြပါတယ်ဒီတော့ရှင်ကဥဥပေါ်ဆောင်ပါတဲ့သူကလည်း88မတိုင်ခင်နေက VOE ကိုနားထောင်လာတဲ့တော့ရှင်ဝိုင်းရင်တော့ရှင်တူပ
ါမင်္ဂလာပါ VOE ကျွန်တော်ကတော့ VOE ကိုအားပေးလာတာကြားပါပြီ1988မတိုင်ခင်တဲကနားထောင်ခဲ့တဲ့သူပါတုံးလာတာရေဒီယိုဘယ်နှလုံးတော့မဖတ်မိတော့ပါဘူးအခုတော့အင်တာနက်ပေါ်ဗျာကျွန်တော်သိကျင်တာကတချို့သောတည်င်းတောင်းတဲ့တည်င်းဌာနတွေကတည်င်းယူတဲ့နေရာမှာဗက်လိုက်မှုတွေရှိနေတာတွေ့ရပါတယ်မကောင်းတည်င်းဆိုရင်မြန်ပါတယ်ဖော်ပြတဲ့နေရာမှာလိုလာထက်ပိုပါတယ်နောက်ပြီးငါတည်င်းသမားပဲဆိုပြီးအခွင့်အရေးယူပြီးရင်ဟုတ်ဟုတ်မဟုတ်ဟုတ်လဲမတုံးသက်မတီးဖြတ်ပါဘူး view ကိုဆိုလိုချင်တာမဟုတ်ပါဘူးဒီမှာပြီးကားမတောက်တစ်ခေါက်မီဒီယာတွေကိုသိစေချင်တာပါဖေးဖေးမမနဲ့လှုပ်ကြပါမမှန်တည်င်းတွေထုတ်လင်းလို့တိုင်းပြည်လဲနင်မိုးနေပါပြီမြန်မာပြည်သားဖြစ်ပြီးတစ္ဆာစောင့်တိကြပါစေကျေးဇူးပါ view
တရင်သမားဆိုတဲ့နေရာကိုအလွဲသုံးစားလုပ်ပြီးတော့တရင်တွေကိုမဟုတ်မမှန်တင်တာမျိုးတွေမလုပ်ပါနဲ့ဆိုပြီးကြည်သွားရရှင်သတိပေးလာတာဖြစ်ပါရဲ့ရှင်ကျွန်တော် view ကထုံးလွှင့်တင်ဆက်ပေးတဲ့အစီအစဉ်လေးပေါ်မှာသွားရရှင်နေနားဆင်ပြီးတော့တို့ရဲ့ရှုထောင့်တွေကိုပြန်ပြီးရေးပြန်ပြီးဆွေးနွေးလာကြတာတွေကိုလည်းတင်ဆက်ပေးသွားကြပါရဲ့ရှင်ဖေဖော်ဝါရီလကုန်တုန်းကအမျိုးသားရေးစိတ်တဲ့နဲ့ဘာသာရေးဆိုပြီးတော့ဦးကျော်ဇန်သားရဲ့တရင်ပတ်လဲသုံးသပ်မှုအစီအစဉ်ကိုနားဆင်ပြီးရေးလာတဲ့သောရရှင်ကတော့လှထွန်းတကုံမျိုးတစ်ဖြစ်ပါတယ်။သူကမြန်မာနိုင်ငံကမတူကွဲပြားမှုတွေနေထိုင်သူတွေအကြောင်းမှာအပြန်လဲနားလည်သိခံမှုနဲ့ထူထောင်လာတဲ့နိုင်ငံဖြစ်ပေမဲ့လေပြည်ပကကူးစက်ဝင်ရောက်လာတဲ့အယူဆကြောင့်စိတ်ဝမ်းကွဲပြားပြီးပဋိပက္ခတွေဖြစ်လာရတယ်ဆိုပြီးအမေရိကန်ပြည်ထောင်စုကဂုဏ်သံပါမောက္ခတဦးဖြစ်ပြီးမြန်မာအရေးကျွမ်းကျင်တဲ့ဂျိုးဆက်ဆေးဗာစတိုင်းကသုံးသပ်သွားတာကိုဦးကျော်ဇန်သားကဒီအတိတ်တမိုင်းကြောင်းနဲ့ရှင်ပြပြန်ဆွေးနွေးထားတာဖြစ်ပါတယ်။ဒါကိုတော်ရရှင်ဦးလာထွန်းတကုံမျိုးတက်ကသူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ်
။ပင်လုံစာချုပ်ကအရေးမပါဘူး။ပင်လုံစစ်တက်ကပူအရေးကြီးတယ်လို့ဆိုတဲ့အယူအဆကိုကြားတော့တော်တော်အံ့ဩရတယ်လို့အင်တန်လဲစိတ်ပြက်မိပါတယ်။နှုတ်တရားစာတလုံးဆိုတဲ့စကားရှိပါတယ်။စာနဲ့ရေးထားတဲ့စာချုပ်ကိုမေးပြအောင်ပြစ်ပယ်ထားခဲ့တယ်လို့ပင်လုံစစ်တက်ကိုတရားဝင်မှတ်တမ်းတင်ထားတဲ့1948ခြေရန်ဥပဒေကိုဖြစ်စည်းပြစ်ခတ်ပြီးတဲ့နောက်မှာနောက်ပေါက်လူတွေကပြောင်းနေဖြစ်ခဲ့တဲ့ပင်လုံစစ်တပ်ကိုဘလို့ခံစားနားလဲဆွေးမြေ့ဖို့ဆိုတာစကားသက်သက်ပဲဖြစ်နေမှာပါ။အင်မတန်ဖိုးတန်ကောင်းမွန်တဲ့အတွေးခွန်နဲ့တုံးသက်ချက်ဖြစ်ပြီးကျွန်တော်အတွက်အတိတ်တရားရဖို့နည်းလမ်းဖြစ်တယ်လို့သဘောပေါက်မိတာပါ။
ဒါကတော့ဥလာထုံတကုံမျိုးတေသူရဲ့ရှုထောင့်ကနေသူရဲ့အမြင်ကိုပြောသွားတာဖြစ်ပါတယ်ဒီစီစဉ်နဲ့ပတ်သက်ပြီးတော့နောက်ထပ်ရေးလာတဲ့သောရရှင်တယောက်ကတော့နာမည်ရေးမလာပါဘူးဒီသောရရှင်ကအလွန်ကောင်းမွန်တဲ့အမှန်တရားပါပဲနိုင်ငံရဲ့လက်ရှိအခြေအနေနဲ့ရှင်ပြီးတော့မြင်သိကြဖို့ပြည်သူတွေရဲ့အသည့်ပြည့်စုံမှုမြင့်တင်ဖို့လိုသလိုစည်ရင်းနုံတွေကဆွဲထုတ်နိုင်မှုအစိုးရများအနေနဲ့စဉ်းစားအကောင့်ထဲဖော်ရပါမယ်လို့တုံ့သက်လာပါတယ်စောနိုင်အောင်ဆိုတဲ့သောရရှင်ကတော့သူကတော့ဒီဆွေးနွေးမှုကိုသဘောကျပုံမပေါ်ပါဘူးဒီသောရရှင်ကပြဿနာကိုပိုဆိုးအောင်ပြောရဲဖို့တော့ပါဥကြောကြံတာကတရုတ်နဲ့နီးကပ်စွာမဆက်ဆံတော့တရုတ်ကိုလူမျိုးလို့သတ်မှတ်သလားလို့မေးချင်ပါတယ်။ဒါကအမျိုးသားရေးစိတ်နဲ့ဘာသာရေးဆိုပြီးတော့ဥကြောကြံတာမြမရေးတုံတက်ချက်အစီအစဉ်မှာဆွေးနွေးခဲ့တာကိုဒီတော်ရရှင်နေသူရဲ့ထင်မြင်ယူဆချက်တွေပြန်ပြီးတော့ရေးပို့လာတာဖြစ်ပါလိမ့်ရှင်။ကျမ်းမာရေးစနစ်ပြုပြင်ပြောင်းလဲရေးအပိုင်း1ဆွေးနွေးခန်းကိုတော့ဒါကတော့ကိုဝင်းမင်းတင်ဆက်ပေးတာဖြစ်ပါတယ်။အပိုင်း1နဲ့အပိုင်း2ဆိုပြီးတော့ဇန်နဝါရီလလကုန်ပိုင်းလောက်ကတင်ဆက်ပေးသွားတာပါ။ဒါကိုပြန်ပြီးရေးလာတဲ့တော်ရရှင်ဥကြောမြင့်ဆာဆာဥကြုံမြင့်ဆိုတဲ့တော်ရရှင်ကအခုတိုင်သူမြင်တဲ့ရှုထောင့်ကနေပြန်ပြောရေးလာပါတယ်ရှင်
။ပြည်သူ့ရဲ့ကျမကြီးကိုစောင့်ရှောက်မှုပြုတဲ့နေရာမှာစေယုံလေးစေပိကန်းတွေကိုပြုပြင်ရမှာကစေလုံလောက်အောင်စေယုံလုံလောက်အောင်ဆရာဝန်လုံလောက်အောင်ကုသမှုလုံလောက်အောင်ရှိဖို့လိုပါတယ်။တိုင်းစေးမှာအများကြီးအားနေနေတာတွေ့ရပါတယ်။တိုင်းစေးစေယုံစေကန်းတွေလည်းအလွန်နည်းပါတယ်။စေမလုံလောက်တာလည်းဆိုးပါတယ်။ရန်ကုန်တိုင်းအတွက်ပဲလုံလောက်တယ်လို့ဖြစ်နေပါတယ်။ဓမ္မဦးစားပေးရမှာကကုသမှုထက်ကာကွယ်စောင့်ရှောက်လိုက်နာမှုကပုံမှုအကျိုးရှိသည်ဆိုတဲ့ကျမကြီးဆောင်မှုအတိုင်းကျမကြီးပညာပေးဟောပြောဆွေးနွေးမှုတွေကိုရက်ွက်တိုင်းမြို့နယ်တိုင်းမှာပထမဦးဆုံးအရင်ဆုံးဆောင်ရွက်ရမယ့်ကိစ္စဖြစ်ပါတယ်။ကျမကြီးပညာပေးစောင့်ရှောက်မှုပြုထားရင်ဆေးရုံမှာလူနာနေပါသွားမှာဖြစ်ပါတယ်။အနောက်တိုင်းရောတိုင်းရင်းရောကုသမှုကိုပဲဦးစားပေးတင်ပေးနေတာများပါတယ်။ဒီမျိုးတော့ပြည်သူကိုပညာပေးမှုကအလွန်လဲပါနေတာတွေ့ရပါတယ်။ဒါကြောင့်ပြည်သူလူထုရဲ့ကျန်းမာရေးကောင်းမွန်လာအောင်ကျန်းမာသူများအများပြားဖြစ်လာအောင်ရက်ွက်တိုင်းမြို့နယ်တိုင်းမှာကျန်းမာရေးပညာပေးဟောပြောဆွေးနွေးမှုကိုစဉ်ဆက်မပြတ်ပြုလုပ်သင့်ပါကြောင်းအကြံပြုတင်ပြလိုက်ပါတယ်ဗျာ
။ဒီမနက်မှာကျမရေးစနစ်ပြုပြင်ပြောင်းလဲရေးပိုင်းဘလို့လိုအပ်ချက်တွေရှိလဲဘယ်ပိုင်းတွေကိုပို့ပြီးပြုပြင်ဖို့လိုလဲဆိုတာကိုတော်ရရှင်တယောက်ပါဝင်ပြီးတော့သူသိရဲ့အပိုင်းကိုထောက်ပြလာတာပါ။ VOE ကိုစာရေးပြီးရင်ဖွင့်လာတဲ့အင်ရှင်မတယောက်ရဲ့ရင်ဖွင့်စာကိုလည်းဖော်ပြပေးခြင်းပါတယ်။ဒီတော်ရရှင်ကတော့နောက်တစ်ကောင်မှနေရတာအသက်တိုးစေပါလေလို့ရေးလာပါတယ်။ဘာကြီးများဖြစ်နေပါလဲနော်
။ဒီမက်လာကကိုယ့်ကိုကန့်ဆိုးစေသလားပဲတော့။နောက်တစ်ကောင်မှကိုနေတဲ့ရက်ကွက်ကမိသိမ့်မပြတ်တတ်ပါဘူး။ဒီနေ့တော့ဆယ်နာရီလောက်တည်းကမိပြတ်သွားလိုက်တာ။အခုချိန်ထိမလာသေးဘူးလေ။ဒီကြားထဲမှာအဝီစီရေကရေတင်လို့မရရေတိတ်မလိုက်တနာရီလောက်တင်တာတောင်းမှရေကတစ်ချွာလောက်ပဲရတာရေခဏခဏတင်ရတော့နောက်လာမီတာကကိုဖျားတနေရပြီပေါ့တော့မီးရေရေရေမီတာကရေကကိုယ့်ကိုအသက်တိုးစေတယ်လीဘာပဲဖြစ်ဖြစ်မတ်လကတော့ကန့်ဆိုးစေတာမှန်ပါပဲမီးမလာလို့ EPC ကိုဖုန်းဆက်တော့လဲဆက်ပိတ်ထားပါတယ်တဲ့ကိုရီမှာတော့စိတ်တွေစင်းရင်လို့မောင်မင်းကြီးသားတွေကျမ်းမာချမ်းသာကြပါစေတော့
ဖေးဆောင်နေစာရေးပို့လာတဲ့အင်ရှင်မတော်ရှင်မက်စ်ရီဖြစ်ပါတယ်ရှင်။နောက်တစ်ကောင်မှရေးမလာပေမဲ့လည်းရေကားတွေအရန်စည်းကြည့်ပါတယ်ဆိုပြီးညှိထားတာပါ။တော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာနဲ့ရက်ချင်ပါတယ်။တိချစ်တော်ရရှင်တွေအတွက်မြန်မာတခြင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါရဲ့နော်။ဆောင်းဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာစေတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျွန်တော်တို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိတ်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိတ်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bemi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOE မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOE Bemis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ Dora Shinichi ကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ခုတော့မြန်မာတိချစ်တော်ရရှင်တွေကိုမြန်မာတချင်းလေးတပုတ်နဲ့မြစ်တာတေးလက်ဆောင်ပေးချင်ပါတယ်။ဥခင်မောင်တို့အမတ်တရတချင်းလေးစုစည်းပြီးတော့လူငယ်အစိုးရတွေပြန်ပြီးတည်ဆူထားတဲ့အခွေတွေကဖြစ်ပါတယ်။အစိုးပြိုင်ပွဲတစ်ခုမှာစုရပြီးတော့အမတန် အမြင်ကြောကြားသွားခဲ့တဲ့အဆိုရှင်မလေးဒီလီလာမင်းအေးပြန်တည်ဆိုထားတဲ့သတင်းဖြစ်ပါတယ်ရှင်။ခင်မောင်တို့ရဲ့သတင်းဟောင်းလေးဖြစ်တဲ့ပန်းချစ်သူဆိုတဲ့သတင်းကိုဒီလီလာမင်းအေးတည်ဆိုထားတာနားဆင်ကြည့်ပါအောင်နော်
။အမောင်ရဲ့ကြီးဆိုတဲ့ညာရဲ့ဒူရီယောင်ရဲ့ညာအမောင်ရဲ့လေးဒီစိတ်ချင်းအလွန်မောse do ye mau ye nya re ko we ji ga nin ta se se le da go cha re le ji ni ye nin ta se nya ma a ta ya cho lo ta ka
မနက်ငယ်နဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ Bellulakusume Do chute phule mene Na ko isenona lo Yolin ze banche
မေးသနာကျော်ရဲ့မြမပြည်ကပေးစာများအစီအစဉ်ကိုတနင်္လာနေ့မနက်ပိုင်းမှာလည်းနောက်တစ်ချိန်နှာစင်နိုင်ပါလိမ့်ရှင်။အခုကိုငင်းချမ်းနဲ့မအေးသနာကျော်တို့ပဲအစီအစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်နှာစင်ကြရအောင်ပါရှင်။
ကမ္ဘာ့ဖက်ခေးသွားမယ်ဆိုရင်ပေါ်တန်ငွေချင်းပြောင်းနေတော့ရရင်အမတန်မှပြောဖို့ကောင်းပါပါနော်။အာဂျီးဘီးယားနိုင်ငံကဒါတိုကမ်ပိုစထရီနီနဲ့သူ့ရဲ့ခွေးလေးပွန်ချိုတို့မော်တော်ဆိုင်ကယ်နဲ့ခေးထွက်လာတာအခုဆိုရင်တောင်အမေရိကန်တိုက်တပတ်ပြေတော်မှာပါ။သူတို့ဟာအာဂျင်တီးနားနိုင်ငံကန်ယူရန်တခြားတောင်ပိုင်းကိုဥတီသွားခဲ့ပြီးတော့ပက်တာဂိုးနီးယားတောင်တန်းကြီးကိုလည်းဖျက်ဆီးခဲ့ပြီးပါပြီ။အခုသူတို့ကချီလီနိုင်ငံပြွန်တာအရီနက်စ်ဒေသကိုရောက်နေတာဖြစ်ပြီးတော့ချီလီကန်ယူရန်တခြားမြောက်ဖက်ကိုဥတီပြီးတော့သွားမှာပါ။ဘဲကိုသွားမယ်လို့တေးသေးချာချာတက်မှတ်ထားတာမဟုတ်ပေမဲ့နောက်ဆုံးတော့လေအိမ်ကိုပြန်ကြရမှာပါပဲ။လမ်းတစ်ဆောင်မှာသူ့ရဲ့ခွေးလေးပွန်ချိုကစိုက်ကယ်နောက်ဘက်ကအထူးပြုလုပ်ထားတဲ့ထိုင်ကုန်းမှာအေးအေးတက်တက်ထိုင်နိုင်ပြီးတော့စိုက်ကယ်မောင်းတဲ့အခါမှာလေတံကိုကာကွယ်နိုင်မှုအတွက်လေကာမျက်မှန်ကိုလည်းဝတ်ဆင်ထားပါရဲ့။ခွေးလေးကအထူးထိုင်ကုန်းကနေအားလုံးကိုမြင်နိုင်ပြီးတော့လင်းငင်းခံနိုင်တယ်လို့လေသူ့ရဲ့တခင်ကမ်ပိုစတူနီကပြောပါရဲ့။
ရုရှားနိုင်ငံမော်စကိုမြို့နယ်ကီလိုမီတာ450လောက်ကွာဝေးတဲ့
တာလီကီနိုရွာကလေးတစ်ခုမှာနှင်းစင်ကျင်းပနေကြဘဲငန်းတိုက်ပွဲကိုကျင်းပခဲ့ပါတယ်အကောင်50လောက်ပါဝင်ပြီးတော့ပွဲစဉ်ပေါင်း20ကျော်ကျင်းပခဲ့တာပါမြန်မာပြည်ကချက်တိုက်ပွဲလိုပဲဘဲငန်းတွေဟာဆက်ဝိုင်းထဲမှာနှစ်ကောင်ကိုက်ကြတာဖြစ်ပါတယ်ရုရှားနိုင်ငံမှာအခုလိုရိုးရာပွဲကိုကျင်းပလာတာဆိုရင်ရာစုနှစ်ပေါင်းများစွာရှိနေတာဖြစ်ပြီးဒုတိယကမ္ဘာစစ်အတွင်းကအငတ်ဘေးစိုက်နေတဲ့အချိန်မှာတော့တိုင်ငန်းတွေကိုမွေးထားပြီးအခုလိုငန်းတိုက်ပွဲကိုကျင်းပခဲ့ကြတာပါ။ငန်းပိုင်ရှင်တွေကဦးစီးကျင်းပတာဖြစ်ပြီးဒေသခံအာဏာပိုင်တွေကလည်းကူညီပံ့ပိုးပေးခဲ့ပါတယ်။တစ်ချိန်တည်းမှာပဲပွဲစည်းတစ်ခုကိုလည်းအဲ့ဒီရွာဝင်းကျင်မှာပဲကျင်းပကြတာပါခင်ဗျာ
။ဒီထဲမှာစီနေတဲ့ကျက်တေကြီးနဲ့လေထိုးကျက်ရုပ်ကြီးတစ်ခုကိုမြို့ပြညာလက်ရာတစ်ခုအနေနဲ့ရေထဲမှာမျောပြခဲ့ပါတယ်။အမြင့်ပေ122ပေလောက်ရှိပြီးတော့နှစ်ထပ်ပတ်စကား3စီးလောက်ရှိတဲ့ဒီအယုတ်ကြီးကအမေရိကန်အမှုပညာရှင်ကောရှယ်လေယာဖြစ်ပါတယ်။သူကတက်ချေကန်နှစ်ခုပုံမျိုးလုံးပုံစံကြောင့်လူတိများထင်ရှားတာပါ။ဒီကျွတ်တဲ့အယုတ်ကြီးကို Companion Apollo နာမည်ပေးထားပြီးတော့ Walt Disney ကတော့ Mickey Mouse အယုတ်နဲ့တော့မှတူတယ်လို့ပါပဲ။မိခိုးရောင်ကျွတ်ယုတ်ကြီးဖြစ်ပြီးတော့ဘောင်းမီနဲ့လက်အေးဝတ်ဆင်ထားတဲ့ဒီကျွတ်ယုတ်ကြီးကိုတွန်တင်မော် Tech Book လေးတွေနဲ့ဆွဲသွားခဲ့တာဖြစ်ပါတယ်။ဟောင်ကောင်လိုမျိုးစီကားလှုပ်ရှားနေတဲ့မြို့ကြီးတစ်ခုအနေနဲ့ဒီကျွတ်ယုတ်ကြီးလိုမျိုးအေးအေးဆေးဆေးရေထဲမှာဖက်လက်လေးမျောနေပြီးတော့ကောင်းဝင်ကြီးကိုမော့ချိနိုင်မှုစန့်ကျင်ဘက်ကိုရည်ရွယ်ပြီးတော့ပြုတ်လုခဲ့တာလို့အမှုပညာရှင်ကော့စကပြောပါတယ်ဒီရုပ်ကိုမက်လာကုံထီပြသထားမှာဖြစ်ပါတယ်2013ခုနှစ်တုန်းကလည်းဟောင်ကောင်စစ်ကမ်းမှာ Dutch အမှုပညာရှင် Florentin Hoffman ရဲ့အဝါရောင်ဘဲယုတ်ကြီးရေထဲမျောနေတာကိုပြသခဲ့တာမှာလူတွေကြိုက်ခဲ့ပါတယ်လာရောက်ကြည့်ရှုသူတွေကတော့ဒီယုတ်ကြီးကိုကြည့်ပြီးတော့အသေးပဲအမျိုးမျိုးဖွင့်ကြပါတယ်ကိုရီးယားနိုင်ငံဆိုးမျိုးနဲ့ထိုင်ဝမ်မှာပြခဲ့တော့ကကြည့်ဖို့လွတ်သွားခဲ့လို့အခုဟောင်ကောင်မှာလာပြီးတော့ကြည့်ရလူတချို့တော့မှရှိပါတယ်ရှင
်။မရေးသနာကြောင့်လည်းကိုရင်းချန်တို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှနားဆင်နိုင်ကြပါပဲရှင်။VOA ကိုအင်တာနက်ကနေပြီးဝေဖန်ချန်ပေးစာတွေပေးပို့လို့ရတဲ့နားဆင်လို့ရတဲ့တေးသချင်းတွေတောင်းယူလို့ရဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါရဲ့ရှင်။ VOA ကနေအခုအတန်လွှင့်နေတဲ့တနားရီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီအထိလိုင်းဒိုမီတာ25နဲ့32တို့ကနေပြီးတော့ပြန်လည်နားဆင်နိုင်ပါရဲ့ရှင်။အခုတနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုသားညိုကပြောပြပေးပါဦးမယ်ရှင်။
တော်မိုက်ခင်ဗျာဒီဖေဖော်ဝါရီလအတွင်းတုန်းကစပိန်နိုင်ငံမက်ဒရက်စ်မှာရှိတဲ့သူတို့ရဲ့တန်ယုံဝင်ရောက်စီးနှင်းခံရတဲ့အပေါ်မှာစုံစမ်းစစ်ဆေးပြီးဖို့ဆိုပြီးတော့မြောက်ကိုရီးယားနိုင်ငံကတောင်းဆိုနေပါတယ်ဒီစီးနှင်းမှုဟာစုစုပေါင်းအကြမ်းဖက်တိုက်ခိုက်မှုဖြစ်တဲ့ဆိုပြီးတော့မြောက်ကိုရီးယားနိုင်ငံကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကိုအစိုးရပိုင်း KNCA သတင်းမှာဖော်ပြပါတယ်ဖေဖော်ဝါရီလ20ရက်နေ့ကဖြစ်တဲ့အဲ့ဒီဖြစ်ရဟာဆိုလို့ရှိရင်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အုံအစိုးရကိုစန့်ကျင်တဲ့အတိုက်ခံအုပ်စုတစုရဲ့လိုရဖြစ်တယ်လို့သိရပါတယ်။စီးနှင်းဝင်ရောက်တဲ့သူတွေဟာတိုင်ဝမ်မှာရှိတဲ့ကွန်ပျူတာတွေနဲ့အချက်အလက်တွေကိုယူဆောင်သွားကြပါတယ်။အဲဒီအချက်အလက်ပစ္စည်းတွေကို FBI American ပြည်အောင်စုထောက်လိုင်းပြည်တွေကိုလွှဲပြောင်းပေးခဲ့တဲ့ဆိုပြီးတော့ဒိနေလည်းထွက်ခဲ့ပါတယ်။တူရကီနိုင်ငံမှာတော့ဒေသဆိုင်ရာယူကော့ပွဲတွေကတိုင်ဝမ်နိုင်ငံမှာကျင်းပပါတယ်။မြို့တော်ဝင်တွေ Municipal Council အနေနဲ့အခြားဒေသဆိုင်ရာအရာရှိတွေကိုရွေးချယ်တဲ့ဒီယူကော့ပွဲကိုတူရကီပြည်သူတွေတခဲနဲ့မဲပေးကြတာပါ။ဒီသဆိုင်ရာယူကော့ပွဲဆိုပေမဲ့ဒီယူကော့ပွဲဟာတူရကီသမ္မတရီဂျက်ဒိုင်ယက်အိုဒိုဝမ်နဲ့အာဏာရတရားမျှတမှုနဲ့ဗမျိုးပါတီအတွက်ထောက်လူထောက်ခံမှုကိုဆက်သက်တဲ့ပွဲဆိုပြီးတော့နိုင်ငံရေးလေးလာသူတွေကရှုမြင်နေပါတယ်။အမေရိကန်ဆူရအနေနဲ့ဂွန်ဒမာလာ၊ဟွန်ဒူရပ်စ်၊အယ်ဆာဗေဒိုနိုင်ငံတွေကိုပြေးနေတဲ့ထောက်ပံ့တွေရပ်တန့်လူတဲ့ဆိုတာကိုအမေရိကန်နိုင်ငံကြီးဌာနကစနေနေ့ကတီးပြပြောပါတယ်။မြောက်ပိုင်းသုံးနိုင်ငံအတွက်နိုင်ငံသားအကူအညီပေးရေးစီစဉ်တွေကိုသမ္မတရဲ့ညွှန်ကြားချက်အတိုင်းဗဏ္ဍာရေးအသုံးစရိတ်တွေကိုစီမံဆောင်ရွက်ခဲ့ပြီးတော့လွတ်တော်နဲ့ဆက်ဆက်ဆောင်ရွက်သွားမယ်လို့နိုင်ငံကြီးဌာနပြောကြေညာသူကပြောပါတယ်။မြောက်ပိုင်းသုံးနိုင်ငံဆိုတာကတော့လေအမေရိကတိုက်မြောက်ပိုင်းသုံးနိုင်ငံဖြစ်တဲ့အယ်ဆာဗေဒိုဂွန်ဒမာလာနဲ့ဟွန်ဒူရပ်စ်တို့ကိုယဉ်ညွတ်ပြောဆိုတာဖြစ်ပါတယ်။အာဖဂန်နစ္စတန်ဒုတိယသမ္မတဗိုလ်ချုပ်ကြီးအဗ်ဒူရရှစ်ဒေါ်စထရမ်ဟာစနေနေ့ကသူ့ကိုလွတ်ချက်မှုတစ်ခုမှာကတ်တီလေးလွတ်မြောက်ခဲ့တဲ့နောက်တာလီဘန်ဒီဘက်ကတော့သူဟာသူရဲ့ပြတ်မှတ်တစ်ခုပြတ်ဆက်ပြီးတော့ရှိနေတော့မယ်ဆိုပြီးတော့တင်းဦးနေနေမှာထုတ်ပြောပါတယ်
။မလ31ရက်တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုသားညုံပြောပြပေးသွားတာပါရှင်။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့မီခဲလ်ဒူဝင်စကီဖြစ်ပါတယ်။ VOA American တန်ရဲ့တနင်္လာနေ့မနက်ဖြန်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိကိုင်းလိုမီတာ24.50တို့ကနေတိုက်ရိုက်ထားယူနိုင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.